Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော်ကနေ2018 November 22ရက်ခြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line kilometer 1925 30နဲ့ line kilometer 190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာညတော့အစီအစဉ်မူကတော့ကျွန်တော်ဂျန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ American တရားရေးစနစ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်နဲ့တရားရုံးချုပ်တရားစီရင်ဂျွန်ရောဘတ်ဆိုချာထူးထူးခြားခြားအချင်းများနေပါတယ်2016 American သမ္မတရွေးကောက်ပွဲမှာကြောင်းဝင်နှောက်ရှက်တယ်လို့ဆွဆွဲထားတဲ့ရုရှားစစ်တောင်လိုင်းအဖွဲ့ရဲ့အကြီးအကဲမော်စကိုမြို့တော်မှာတည်ဆုံသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရန်ကုန်တိုင်းလယ်ကူးမြို့နယ်မှာကောင်းထယ်ဖော်မဲ့ Eco Green City စီမံကိန်းနဲ့ပတ်သက်ပြီ
းဒီလိုကြီးကြတဲ့ဒီလိုစီမံကိန်းလုပ်ငန်းတစ်ခုကိုဝန်ကြီးဌာနကလုပ်မယ်ဆိုရင်လည်းတို့တော်ကြီးမခွင့်ပြုချက်ရမလို့ရပါများဖြစ်ရဲဆိုတော့ဆိုလိုတာကလေဒါကလေစတင်ကြရ
လို့ဘလဲမျိုးနယ်လွတ်တော်မှတော့ခင်ဆန်းလိုက်ပြောထားတာဖြစ်ပါတယ်ဒီအကြောင်းကိုတော့နောက်ပိုင်းမှာနားဆင်ရမှာပါဒါပြင်ငင်းကြီးလုပ်ငန်းစဉ်တွေမှာလူငယ်တွေပို့ပြီးစိတ်ဝင်စားလာစေဖို့အတွက်ဘာတွေလုပ်ဖို့လူငယ်တွေကထိုက်ထွန်းလိုက်ပါသလဲတခါ El Niño ရာသီဥတုဖောက်ပြန်မှုကြောင့်အပူချိန်မြင့်တက်ပြီးရေရှားပါမှုကြုံရနိုင်တဲ့ဆိုတဲ့သတင်းတခါကဘာတဝမ်းကနေအမေရိကန်မှာပညာလာသင်ကြားနေကြတဲ့နိုင်ငံတကာကျောင်းသားတွေဘာကြောင့်တခြားနိုင်ငံတွေကိုရွေးဖို့စဉ်းစားနေလဲဆိုတာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီကျောင်းတွေတင်ဆက်ခဲ့မှာအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ American တရားရေးစနစ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်နဲ့တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်စ်တို့ကြားထူးထူးခြားခြားအချင်းများနေပါတယ်ရွှေပြောင်းဝင်ရောက်သူတွေအမေရိကန်မှာကိုလွန်ဝင်းလျှောက်ထားမှုနဲ့ပတ်သက်တဲ့သမ္မတရဲ့မူဝါဒကိုပယ်ချခဲ့တဲ့တရားသူကြီးတူကိုသမ္မတကပြစ်တင်ပြောဆိုရမှာအရင်သမ္မတဘရက်အိုဘားမားရဲ့တရားသူကြီးဖြစ်သုံးနှုန်းပြောဆိုတဲ့ပေါ်နိုင်ငံတော်တရားရုံးချုပ်တရားသူကြီးရောဘတ်စ်ကပြပြတုံ့ပြန်ပြောဆိုလိုက်တာပါသမ္မတတရားရောက်ရဲ့တရားသူကြီးဆိုတာမျိုးမရှိတဲ့အကြောင်းသမ္မတရဲ့ပြောဆိုချက်ကိုမနေ့တုန်းကပဲတုံ့ပြန်ပြောဆိုလိုက်သလိုတရားရေးစနစ်ရဲ့တရားလွတ်လပ်မှုကိုလည်းကာကွယ်ပြောဆိုလိုက်ပါတယ်အိုဘားမားရဲ့တရားသူကြီးထရန့်ရဲ့တရားသူကြီးဆိုတာမျိုးမရှိသလိုပဲဘော့ရှ်တရားသူကြီးဒါမှမဟုတ်ကလင်တန်ရဲ့တရားသူကြီးဆိုတာမျိုးလည်းမရှိဘူးတဲ့အကြောင်းအရင်သမ္မတဟောင်းတွေကိုပါရည်ညွှန်းပြီးပြောဆိုသွားတာပါချက်ချင်းတုံ့ပြန်လေးရှိတဲ့သမ္မတထရန့်ကလည်းသူ့မှတ်ချက်နဲ့ပတ်သက်ပြီးပြန်လည်ခြေပါခဲ့ပါတယ်အိုဘားမားရဲ့တရားသူကြီးဆိုသူတွေတကယ်ရှိနေပါတယ်ဆိုပြီး Twitter ကနေခြေပါပြောဆိုလိုက်တာပါကျေးဇူးတော်နဲ့အားလိုက်ရဲ့ကာလမှာသမ္မတထရန့်ရဲ့အခြေတင်ဖြစ်နေတဲ့တရားသူကြီးရောဘတ်စာသမ္မတရဲ့ Republican Party ကခန့်အပ်ထားသူတူဖြစ်ပြီးသမ္မတကသူ့မူဝါဒတွေကိုစန့်ကျင်နေကြတဲ့ပြည်တော်စုတရားသူကြီးတွေကိုပြစ်တင်ပြောဆိုနေတဲ့အပေါ်မှာပထမဆုံးအကျင့်ဖြစ်နေဝေဖန်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်မှာသမ္မတကတရားသူကြီးတရားအုပ်ကိုပုဂ္ဂိုလ်ကြီးအရာဝေဖန်တာမျိုးလုပ်လို့မရှိသူနိုင်ငံတော်တရားရုံးချုပ်တရားသူကြီးတူကလည်းသမ္မတရဲ့မှတ်ချက်ပေါ်ဝေဖန်တာမျိုးလည်းလုပ်လို့ထားတော့အရင်တုန်းကမရှိခဲ့ဘူးပါဘူး။
EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံထွက်သွားပြီးတဲ့နောက်ပိုင်းအနာဂတ်ဆက်ဆံရေးနဲ့ပတ်သက်တဲ့ညှိနှိုင်းစာတမ်းမူကြမ်းကို EU နဲ့ဗြိတိန်အစိုးရကြားသဘောတူနိုင်ခဲ့ပြီးတဲ့နောက်ကောင်းမွန်တဲ့သဘောတူညီမှုတွေရဖို့နှိစက်နေပြီလို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောကြားလိုက်ပါတယ်။ EU ရဲကဗြိတိန်ထွက်သွားပြီးရင်နှစ်ဖက်ကြားကုန်သွယ်ရေးလုံခြုံရေးအပအဝင်ကိစ္စတွေမှာဘလို့သတ်မှတ်ကျင့်သုံးမလဲဆိုတဲ့စာမျက်နှာ26မျက်နှာပါတဲ့ညှိနှိုင်းစာတမ်းမူကြမ်းကိုဥရောပကောင်စီကမူအားဖြင့်သဘောတူလိုက်တာပါ။EU ရဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာအဆုံးအဖြတ်တွေကိုဥရောပကောင်စီကချမှတ်ပေးရတာဖြစ်ပြီးတော့ဗြိတိန်နှုတ်ထွက်ရေးနဲ့ဆိုင်တဲ့ကိစ္စတွေကိုကြီးကြပ်နေတာပါ EU နိုင်ငံကောင်ဆောင်တွေဘက်ကအတည်ပြုနိုင်ဖို့ချိန်ညာစာတမ်းမူကြမ်းကိုနိုင်ငံရေးအဆင့်မူအားဖြင့်သဘောတူလိုက်ပြီလို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒက်စ်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်ဗြိတိန်နိုင်ငံ EU ကနှုတ်ထွက်ပြီးတဲ့နောက်ပိုင်းမှာဒီလိုက်နာရမယ့်အချက်တွေပါတဲ့သဘောတူမှုမူကြမ်းကတော့နှစ်ဖက်ကြားသဘောတူထားပြီးဖြစ်ပါတယ်။ဒီအချက်တွေပေါ်ဗြိတိန်နိုင်ငံထဲမှာအကြီးအကျယ်ဆန့်ကျင်ဝေဖန်မှုတွေလည်းရှိနေပါတယ်။ဗြိတိန်ပြည်သူတွေအတွက်ကောင်းမွန်တဲ့အနာဂတ်အတွက်မှန်ကန်တဲ့သဘောတူညီမှုရဖို့လက်တကမ်းပဲလိုတော့တယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကဒီကနေ့မှပြောကြားခဲ့ပါတယ်။2019မတ်လ29ရက်နေ့ကျရင်ဗြိတိန်တရားဝင်နှုတ်ထွက်သွားပြီးတဲ့နောက်ပိုင်းနှစ်ဖက်လိုက်နာရမယ့်တတ်မှတ်ချက်တွေပါတဲ့သဘောတူညီချက်မူကြမ်းကိုရောဒီကနေ့ရရှိခဲ့တဲ့ကြေညာချက်စာတမ်းမူကြမ်းကိုပါတနင်္ဂနွေနေ့ကျရင်တော့ EU ကောင်ဆောင်တွေ Belgium နိုင်ငံ Brussels မြို့တော်မှာတွေ့ဆုံပြီးအတည်ပြုကြမယ်လို့မျှော်လင့်ရပါတယ်
။ဗြိတိန်ကကြောင်းသားတယောက်ကိုတရှုံမှုနဲ့ RS ဆော်ဝါမြပြည်တော်စု UAE ကထောင်နဲ့တစ်သက်အပြစ်ပေးလိုက်တဲ့ပေါ်ဗြိတိန်ရနာမယ်နေဒေါသတွေကြီးတုံ့ပြန်လိုက်တယ်လို့တတမန်ရေးအကျိုးဆက်တွေနဲ့ရင်ဆိုင်ရမယ့်အကြောင်းချင်းချောက်လိုက်ပါတယ်။လွန်ခဲ့တဲ့ဆယ်ရက်က UAE ခီးစဉ်တွေအသက်32နှစ်အရွယ်မက်ထရူဟက်ချိုပြန်လွတ်ပေးဖို့အာမခံချက်ရခဲ့တယ်လို့ယုံကြည်ထားတဲ့နိုင်ငံခြားရေးဝန်ကြီး Jeremy Hunt ကလည်း ထောင်နိုင်ပြပေးလိုက်တဲ့သတင်းကြောင့်တုံ့လုပ်တဲ့အကြောင်းပြောဆိုလိုက်တာပါ pressure ကြောင့်သာပေါ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အထောက်ထားမတွေ့ရတဲ့အကြောင်းနဲ့ဒီကိစ္စကိုယူရီးကမဖြေရှင်းနိုင်ရင်တပ်တမန်ရေးအကျိုးဆက်တွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အကြောင်းလဲနိုင်ငံရေးဝန်ကြီးကသတိပေးပြောဆိုခဲ့ပါတယ် Britain နိုင်ငံဒါဟန်တက်ကသူကြောင့်သာ hash ကိုတော့မနေ့တုန်းကရုံးထုတ်ပြီး5မိနစ်အတွင်းမှာပဲစီရင်ချက်ချခဲ့တာပါသူကတော့ယူအီမှာရှုလုံးမှုနဲ့မေလ9ရက်နေ့ကပဲဒူဘိုင်းလေဆိပ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။အာရပ်နွေဦးလို့ခေါ်ကြတဲ့အာရပ်နိုင်ငံတွေကဒီမိုကရေစီရဲ့လှရှားမှုတွေရဲ့နောက်ပိုင်းယူအီရဲ့နိုင်ငံတော်လုံခြုံရေးနဲ့ပြည်တွင်းမူဝါဒတွေကိုစာတမ်းပြုစုဖို့ပါကူကျောင်းသား hash ကသူတေသနလုပ်နေတာဟာပြည်ပနိုင်ငံအတွက်ထောက်လိုင်းအလုပ်လုပ်ပေးနေတာကိုဖုံးကွယ်ဖို့အကြောင်းပြချက်သာဖြစ်တဲ့အကြောင်းလဲအာဏာပိုင်တွေကဆွဆွဲထားတာပါ။ဒါန်တက်သူကတော့ဆွဆွဲချက်အပေါ်မှာအပြင်းထန်ကန့်ကွက်ခဲ့ပါတယ်။တရားခွင်မှာစင်ရက်ချရတဲ့နေ့ကရောက်လာတဲ့ဇနီးဖြစ်သူကတော့ပရိရှားအာနာဝယ်နေအနေနဲ့အမှုနဲ့ပတ်သက်လို့ယူအီအာနာဝယ်နေပေါ်အလေးနဲ့ထားဖိအားပေးဖို့လည်းတိုက်တွန်းထားပါတယ်
။ American ပြည်ထောင်စုတော်ကအများပြားခီးသွွားကြလေရှိတဲ့ဂျေဇူရော်နေအားလိုက်ရတဲ့ဒီနှစ်ခီးသွွားတဲ့အရေးအတွက်ပြီးခဲ့တဲ့နှစ်ကထက်900ခန့်နှုန်းပိုများမယ်လို့ Triple A Motor Car လမ်းခရီးဝန်ဆောင်မှု Auto Club ကခန့်မှန်းထားပါတယ်။လမ်းမတွေကားဂိတ်တွေဘူတာယုံတွေမှာခီးသွွားသူတွေပြည့်နေပြီးဒီသတင်းပတ်ဗုဒ္ဓဟူးနေ့နဲ့စနေအတွင်းမှာဒီ54သန်းကျော်အနည်းဆုံးအိမ်နဲ့မိုင်90အကွာအဝေးကိုခီးသွွားမယ်လို့ Triple A ကခန့်မှန်းထားတာပါအခုနှစ်ထဲလောက်ခလာစာပိုများလာပြီးသုံးဆွဲနိုင်အားပိုရှိလာကြသလိုအိမ်ထောင်စုတွေရဲ့ကျွဲဝါမှုလည်းပိုပြီးတော့တိုးလာနေတယ်လို့ Triple A ကုမ္ပဏီရဲ့ဒီဥက္ကဋ္ဌ Bill Sunderland ကပြောပါတယ်ဒါကြောင့် American ပြည်ထောင်စုမှာကျေးဇူးတော်နေ့ရုံးပရက်ကစတဲ့ Holiday ရာသီမှာခီးသွွားသူတွေပိုများလာလိမ့်မယ်လို့သူကခန့်မှန်းပါတယ်ကျေးဇူးတော်နေ့အားလိုက်ရမှာခီးသွွားကြတဲ့အပြင်ထုံတန်းဆင်လာအရာမိသားစုတွေမိတ်ဆွေတွေတွေ့ဆုံကြဝိုင်းဖွဲ့စားတောက်ကြလေးရှိပါတယ်နယူးယောက်မြို့မန်ဟတ်တန်အရမှာတော့ကျေးဇူးတော်တွေနေ့တိုင်းကျင်းပလေးရှိတဲ့မေစီကုန်းတော်ကြီးကစီစဉ်တဲ့လေထုပ်ရုပ်ကြီးတွေနဲ့အလှပြချီတက်ပွဲကနာမည်ကျော်ပါတယ်ကျေးဇူးတော်နေ့အားလိုက်ရအပြီးကုန်းတိုက်တော်တော်များများဟာအထူးချော့ဈေးနဲ့ဈေးရောင်းလေးရှိတဲ့အတွက်အမေရိကန်တွေဈေးဝယ်ကြဖို့ဆိုင်းပြင်းနေကြတဲ့အချိန်အခါဖြစ်ပါတယ်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာစာပေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်ထောင်စုမှာ2016ခုနှစ်တုန်းကကျင်းပခဲ့တဲ့သမရရွေးကောက်ပွဲမှာဂျောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆွဆွဲခံထားတဲ့ရုရှားစစ်တောင်းလိုင်းအဖွဲ့ GRU ရဲ့အကြီးအကဲဟာမော်စကိုမြို့တော်မှာတည်ဆုံတော့ပါတယ်။2016ခုနှစ်ကစလို့ GRU အဖွဲ့ကိုဦးဆောင်ခဲ့သူလည်းဖြစ်အမေရိကန်ကပိတ်ဆို့တန်ခတ်အရေးယူခံထားသူတူလည်းဖြစ်တဲ့ Equal Korobova မနေ့တုန်းကပဲအချိန်တော်ကြာနာတာရှီယောကခန်းစားခဲ့ရပြီးတည်ဆုံသွားတဲ့အကြောင်းရုရှားကာကွယ်ရေးကူညီဌာနကဒီနေ့ပဲအတည်ပြုပြောဆိုလိုက်တာပါ။ရုရှားနိုင်ငံမှာကင်ဆာယောဂါကိုနာတာရှီယောဂါဇုတ်တစ်ခုဖြစ်နေလဲရည်ညွှန်းပြောဆိုလို့ရှိရပါတယ်။ဒီဆုံးချိန်မှာစစ်တောင်းလိုင်းအကြီးအကဲဟာအသက်62နှစ်ရှိနေပါပြီ။ GRU ရုရှားစစ်တောင်းလိုင်းအဖွဲ့ဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာအင်တာနက်ကတဆင်ပေါက်ထွင်းတက်ခိုက်မှုမှာတာဝန်ရှိတဲ့အဖွဲ့အစည်းတစ်ခုဖြစ်အမေရိကန်နဲ့မဟာမိတ်တွေဆွဆွဲထားကြတာပါ။ပြီးကြတဲ့မတ်လတဲ့ဗြိတိန်နိုင်ငံမှာရုရှားထောင်းလိုင်းဟောင်းတူးကိုအာယုံကြောထိခိုက်စေတဲ့အစိတ်တန်းနဲ့တက်ခိုက်မှုနဲ့ကမ္ဘာအားကစားပွဲတွေမှာတားမြစ်ဆေးမသုံးမှုကြိုးပမ်းမှုတွေမှာအနောက်ရှက်ပြီးကြတဲ့ဖွဲ့စည်းဖြစ်နေလဲဆွဆွဲခံထားရပါတယ်ရုရှားဆိုတဲ့တာဝန်ရှိသူတွေကတော့ဆွဆွဲချက်တွေကိုငြင်းဆန်ထားပြီးအနောက်နိုင်ငံတွေကရုရှားနိုင်ငံပေါ်တိုက်ခတ်ချဖို့ကြိုးပမ်းတဲ့လုပ်ရည်တွေဖြစ်နေလဲတုံ့ပြန်ပြောဆိုထားပါတယ
်ဆစ်ရန်ဆောင်နေကြတဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားမှာပြန်လည်တင်းပြက်လာနေတဲ့လက္ခဏာဖြစ်နေနှစ်နိုင်ငံကြားကစစ်မဲ့ဇုံကိုဆက်သွယ်ထားတဲ့လမ်းကိုဖွင့်လှစ်လိုက်ပြီလို့တောင်ကိုရီးယားကပြောပါတယ်ဒီလမ်းဖွင့်နိုင်ဖို့အတွက်အောက်တိုဘာလတည်းကနှစ်ဖက်လုံးဆောက်လုပ်ခဲ့ကြတာလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောကြားခဲ့ပါတယ်1950ကနေ1953ခုနှစ်အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအတွင်းတည်ဆုံးခဲ့သူတွေကိုနှစ်နိုင်ငံပူးတွဲလုပ်မဲ့ပြန်လည်ရှာဖွေရေးလုပ်ငန်းတွေအတွက်ဒီလမ်းကိုအသုံးပြုမှာဖြစ်ပါတယ်။ပေ40အကျဲပေ1000နီးပါးရှိတဲ့လမ်းဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ပျုံယမ်းမြို့တော်မှာစက်တင်ဘာလကတွေ့ဆုံခဲ့ကြဆင်သဘောတူခဲ့ကြတဲ့ပြန်လည်ပေါင်းစည်းရေးလုပ်ငန်းစဉ်တွေကပထမအဆင့်တစ်ခုဖြစ်ပါတယ်။
ထိုင်ဝမ်ကျွန်းမှာစနေနေ့ကျရင်ကျင်းပမဲ့တက်တန်းဝဲဒေသနာရွေးကောက်ပွဲဟာဒ တရုတ်စိုးရနဲ့မသိမမြတ်ဖြစ်နေတဲ့အာဏာရနိုင်ငံရေးပါတီပေါ်ထောက်ခံမှုကိုစမ်းသပ်မှုဖြစ်လာနိုင်တယ်လို့2020သမ္မတရွေးကောက်ပွဲပေါ်မှာလည်းရဲခက်လာမဲ့အလားအလာတွေလည်းရှိနေပါတယ်။ရွေးကောက်ပွဲအတွင်းလွှတ်တော်မှာအဓိကနေရာ200 300လောက်ဆုံးရှုံးနိုင်တဲ့အတွက်အာဏာရပါတီရဲ့ဩဇာအာဏာကိုထိခိုက်နိုင်ပေမဲ့လည်းရှုံးနေတဲ့အခြေအနေမျိုးထိတော့မဖြစ်နိုင်တယ်လို့သမ္မတဆိုင်ယွန်ဝမ်အစိုးရအနေနဲ့နောက်ထပ်၄နှစ်အစိုးရတည်ထောင်ကိုဆက်ထိန်းထားနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြတာပါ။သမ္မတရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဝင်တွေကတော့အများပြည်သူနဲ့သက်ဆိုင်တဲ့အခြေခံအဆောက်အုံတွေတည်ဆောက်မှုတွေနဲ့ပြည်တွင်းစီးပွားရေးတိုးတက်အောင်ဆောင်ရွက်နိုင်တဲ့ပေါ်အကဲဖြတ်ပြီးထိုင်ဝမ်လူထုဟာခေါင်းဆောင်တွေကိုရွေးချယ်လို့ရှိတဲ့လို့လည်းပြောဆိုနေကြပါတယ်။နိုင်ငံရေးအယူဆတွေကိုရှည်ရမ်းမတင်ပဲစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုဦးစားပေးတဲ့ခေါင်းဆောင်မျိုးတွေကိုမဲဆန္ဒရှင်တွေကပို့ပြီးလိုလားကြတယ်လို့လည်းသမ္မတရဲ့စီယွန်ရေးအဖွဲ့ဝင်တွေကပြောဆိုထားတာဖြစ်ပါတယ်။စနေနေ့မှာကျင်းပမယ့်ဒေသနာယူကောက်ပွဲမှာတော့အခြေခံအကြဆုံးအဆင့်အများစုနေရာတွေပါဝင်တဲ့နေရာပေါင်း 11,000 ကျော်အတွက်ကိုယ်စားလှယ်ပေါင်း 21,000 ကျော်တို့ကပါဝင်ရှင်ပြိုင်ကြမှာလည်းဖြစ်ပါတယ်
။တရုတ်နိုင်ငံအရှေ့မြောက်ပိုင်းကမူလာရန်ကျောင်းတစ်ခုအပြင်ဘက်မှာကလေးငယ်တွေစုဝေးနေတဲ့နေရာကိုကားတစီအတင်းဝင်တိုက်ခဲ့လို့9ယောက်သေဆုံးပြီး18ယောက်ထိခိုက်ဒဏ်ရာရတယ်လို့တရုတ်အစိုးရသတင်းမီဒီယာကပြောပါတယ်။လျောင်နင်းပြည်နယ်ကဟူလူတောင်ကာယိုရမ်မြို့မှာကားတိုက်မှုနေ့လယ်ပိုင်းကဖြစ်ပွားခဲ့တာပါ။ရင်မောင်းကိုဖမ်းဆီးထားတယ်လို့ CCTV ရုပ်သံသတင်းကပြောပါရယ်။ကျောင်းရှိမှာလမ်းဖြတ်ကူးနေတဲ့ကလေးတွေကိုအယောင်ရည်ရင်ကားတစီးကမောင်းနေတဲ့လမ်းကနေကလေးတွေရှိရဘက်လမ်းပြောင်းပြီးဝင်တိုက်ခဲ့တဲ့အဖြစ်အပျက်ကိုရုပ်သံပေါ်မှာပုံဖော်ပြသခဲ့ပါရယ်။ကလေးတွေကိုအဲ့ဒီရင်မောင်းဘာကြောင့်ဝင်တိုက်တယ်လဲဆိုတာရှင်းရှင်းမသိရသေးပါဘူး။တရုတ်နိုင်ငံမှာအခုလိုမျိုးလူအုပ်ထဲကိုကားနဲ့ဝင်တိုက်တာမျိုးဟာမကြာခဏဖြစ်နေတာဖြစ်ပါရယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေကူထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနောက်ဆက်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးမှာဖြစ်ပါတယ်။အရင်ဆုံးတော့ရန်ကုန်တိုင်းလဲကူးမြို့နယ်က Eco Green City စီမံကိန်းနဲ့ပတ်သက်ပြီးတော့ပြောပြကြပါမယ်။ရန်ကုန်တိုင်းလဲကူးမြို့နယ်မှာအကောင့်ထဲပေါ်မဲ့ Eco Green City စီမံကိန်းဟာကာလရှည်ကြာနေပြီဖြစ်သလိုလူထုကိုအတိပေးချုပ်ဆိုထားတဲ့သဘောတူညီချက်မဟုတ်လို့ပွင့်လင်းမြင်သာတဲ့စီမံကိန်းမဟုတ်ဘူးလို့လွှတ်တော်ကိုယ်စားလှယ်နဲ့ရပ်ဖက်အဖွဲ့အစည်းတွေကဝေဖန်နေကြပါတယ်။အစိုးရနဲ့ကုမ္ပဏီကြားအချိုးအမြတ်ခွဲဝေတာကလည်းပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတော့ထောက်ပြကြပါမယ်။ဒီအကြောင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
ရန်ကုန်တိုင်းလှေကူမြို့နယ်ကမြေကတထောင်ကျော်ပေါ်မှာစောက်လုံးမဲ့ Eco Green City မြို့ပြစီမံကိန်းကိုတမတာဦးသိန်းစိန်အစိုးရတပ်တန်းကောင်ကန်ကြီးရပ်ပိုင်းလိုမှာအတည်ပြုချပေးသွားတာပါဒါပေမဲ့စီမံကိန်းကိုအခုချိန်ထိအကောင့်ထဲပေါ်စတင်တာမရှိသေးသလိုအကျိုးအမြတ်ခွဲဝေတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးတာကြောင့်ပွင့်လင်းမြင်သာမှုရှိရဲ့စီမံကိန်းမဟုတ်ဘူးလို့သခိုင်းတိုင်းပလဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စန်းလှိုင်ကပြောပါတယ်ဒါအပြင်ဒီစီမံကိန်းကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ခွင့်ပြုချမ်းနယ်တွင်လုပ်လို့မရဘဲလွှတ်တော်ရဲ့အဆုံးဖြတ်လိုအပ်သလိုနှစ်ဖက်သဘောတူထားတဲ့တည်တန်းကာလကလည်းကျော်နေပြီဖြစ်လို့ဆက်ပြီးလွတ်ကင်ခွင့်မရှိတော့ကြောင်းဒေါခင်စန်းလိုင်ကပြောပါရစေ
။ဝန်ကြီးဌာနကုမ္ပဏီကိုပြစ်လို့ခိုင်းမယ်ဆိုရင်လေဝန်ကြီးဌာနအနေနဲ့ဒါအနေငံတို့တင်ပြပေးရမယ်အပိုင်းဖြစ်တယ်။နောက်တော့ကုမ္ပဏီနဲ့ဝန်ကြီးဌာနနဲ့လည်းဘယ်လိုကြိုးစားပါဦးလဲအဲ့ဒါကလေးဆိုတဲ့ကိစ္စမှာသူတို့ကတော့ဒါစတင်စဉ်တော့ငါမီဒီယာတွေနဲ့ခေါ်ပြီးတော့ရှင်းပြပြီးဒီလိုပြောပေးမယ်ဒီနေ့ထိဒီအကျိုးကိုကုမ္ပဏီကဘယ်လောက်ရမယ်နိုင်ငံတော်ဘက်ကပိုင်းကဘယ်လောက်ရမယ်ဆိုတော့အကျိုးမြတ်တယ်သူချခွေထားတာမရှိသေးဘူးလို့ဒီစာချုပ်ကလည်းဟိုဘောနောပြောမယ်ဆိုတော့ရှင်းနေချုပ်စီကိုလည်းရောက်ပြီးတော့မှဟိုရှင်းနေချုပ်ကနေခွင့်ပြုပြီးမှတဘောလူဟိုတရားဝင်ချုပ်ဆိုတဲ့စာချုပ်မျိုးလည်းမဟုတ်ဘူးကျွန်တော်တို့ကဒီစာချုပ်အောင်ဆိုပြီးသားအောင်ကိုကြည့်ရတာကိုကဟိုပြောမယ်ဆိုရင်ဒါက6လရဲ့အတွင်းမှာဒီစာချုပ်ချုပ်ပြီး6လအတွင်းမှာလုပ်ငန်းကိုကောင်တဲ့ဖော်ရလိမ့်မယ်လို့ဒီလိုပါတယ်ဒါနည်းနည်းခွဲကြော်ကြော်လောက်သုံးနှစ်နီးပါးလောက်ရှိလာတဲ့အချိန်ဒီဒီလုပ်ငန်းတွေကိုလည်းကောင်းတယ်မဖော်နိုင်သေးတဲ့ဆိုတဲ့အခါကျတော့ငကုံမလစာချုပ်ကပြက်ပြက်နေပြီဒုတိယစာချုပ်ကိုလည်းခုချိန်ကြီးထက်လည်းမချုပ်နိုင်ဘူးနောက်ပြည်သူလူထုလည်းပွင့်လင်းမြင်သာချပြထားတာလည်းမရှိဘူးနောက်ခုစိုးစိုးကတော့ဒီလိုကြီးကြဲတဲ့ဒီလိုစီမံကိန်းလုပ်ငန်းတစ်ခုကိုဝန်ကြီးဌာနကလုပ်မယ်ဆိုရင်လည်းလွတ်တော်ကြီးမှခွင့်ပြုချက်ရမှာလို့ပါများဖြစ်လို့ဆိုတော့စလိုရောလေဒါကလေစတင်ကြရလွဲနေတာပေါ့အခုချိန်ကြီးဆက်တိုက်လွဲလာခဲ့တဲ့အခါကျတော့ဒါကိုကျွန်တော်တို့ပွင့်လင်းမြင်သာဖြစ်စေချင်တယ
်နိုင်ငံတော်ကကြံ့ငွေ42.3 ဘီလီယံအကျိုးမြတ်ရမယ်လို့ပြောထားတယ်။ဒီ Eco Green City စီမံကိန်းကိုလှေကူမြို့နယ်ရန်ကုန်မန္တလေးအမြန်လမ်းပြီးကနိုင်ငံပိုင်မြေ1453ဧကပေါ်မှာဆောက်လုပ်ရေးဝန်ကြီးဌာနမြို့ပြအင်အားဖွံ့ဖြိုးရေးဦးစီးဌာနနဲ့ Alliance Star Company အစုတို့ကပူးပေါင်းအကောင့်တွေဖော်ဖို့သဘောတူထားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်မှာပြီးခဲ့တဲ့နိုဝင်ဘာ23ရက်ကလွှတ်တော်ကိုယ်စားလှယ်တွေမေကွန်းထုတ်ကြရာမှာဆောက်လုပ်ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကျော်လင်းကဆက်လုပ်သွားဖို့အစီအစဉ်ရှိရတဲ့အကြောင်းပြန်ဖြေသွားပါတယ်။မ မြို့ပြနယ်အင်အားဖွံ့ဖြိုးရေးဦးစီးဌာနကဒုတိယညွှန်ကြားမှုချုပ်ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖြေဆိုဖို့ညင်ထားပါတယ်။စီမံကိန်းညီနာပတ်သက်ပြီးရန်ကုန်တိုင်းအစိုးရဓမ္မမွန်ရင်ပြောင်စုအစိုးရမှလွှဲမနေရတဲ့ချို့ရှိနိုင်ကြောင်းရန်ကုန်စောင့်ကြည့်ရေးအဖွဲ့တည်ထောင်သူဒေါက်တာညိုညိုသိန်းကပြောပါတယ်။
ဟုတ်ကဲ့အဲ့ဒီစီမံကိန်းကဖွဲ့လေးမြင်တာမှမရှိတာတော့အမှန်ပဲပေါ့နော်အဲ့ဒါတော့ကျွန်တော်တို့အကြည့်ပြုပါလားဒါနောက်နေ့ဆင်းစစ်ချုပ်အစီရင်ခံစာမှာဟိုဒါတွေကကျန်းလုံတိုင်းဆင်းစစ်ချုပ်အစီရင်ခံစာမှာဖြစ်ဖြစ်ပြည်တော်စုဆင်းစစ်ချုပ်အစီရင်ခံစာမှာဖြစ်ဖြစ်ပေါ်လာမှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့တော့အဲ့ဒီအခိန်ချလို့ရှိရင်လေဟိုဆွဲမမှုတွေအားနည်းချက်တွေရှိတယ်ဆိုရင်လေအချိန်တိုင်းပေါ်လာမှာပဲလို့ဟိုသုံးသပ်ပါလေ
ဒီမျိုးပြစီမံကိန်းမှာဟိုတယ်တွေတံမိုးသိမ့်အင်အားတွေလုံချင်းအင်အားနဲ့ကျောင်းတွေတက္ကသိုလ်တွေအားကစားနဲ့စေယုံတွေပါဝင်ဈေးရုံတွေနဲ့အစိုးရဌာနဆိုင်ရာရုံးခန်းတွေပါထည့်သွင်းတည်ဆောက်သွားမယ်လို့ဆိုပါရယ်
။ရန်ကုန်တိုင်းလယ်ကူးမြို့နယ်က Eco Green City စီမံကိန်းနဲ့ပတ်သက်ပြီးတော့ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါရယ်။အခုတစ်ခါတော့ငင်းငိုင်းနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါရယ်။ငင်းငိုင်းလုပ်ငန်းစဉ်တွေမှာလူငယ်တွေပို့ပြီးတော့စိတ်ဝင်စားလာစေဖို့နဲ့ပါဝင်လာစေဖို့ဆိုရင်နိုင်ငံရဲ့ပြဿနာကိစ္စရပ်တွေကိုဖြေရှင်းတဲ့နေရာမျိုးတွေမှာလူငယ်တွေရဲ့အသံကိုအလေးပေးနားထောင်စေချင်တယ်လို့လူငယ်တချို့ကပြောပါရယ်။ဒီမှာငင်းငိုင်းလုပ်ငန်းစဉ်မှာလှူရှာဆောင်ရွက်နေတဲ့ဒေါက်တာမင်းစောဦးကတော့လူငယ်တွေအနေနဲ့ငင်းငိုင်းလုပ်ငန်းစဉ်နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကိုဦးဆောင်နိုင်ဖို့ပံ့ပိုးသွားမယ်လို့ပြောပါရယ်။ဒီကြောင့်ပြည်စုံကတော့ VOA သတင်းတော့ကိုကောင်းဆန်ဟင်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်ခင်ဗျာ။
လူငယ်ရေအနေနဲ့မြမငင်းငယ်ရေးလုပ်ငန်းစဉ်တွေကိုစိတ်ဝင်စားလာစေဖို့ပါဝင်လာစေဖို့ငင်းငယ်ရေးဆွေးနွေးပွဲတွေမှာလူငယ်တွေရဲ့အတန်တွေကိုထဲတွင်းစဉ်းစားပေးစီလိုတယ်လို့စစ်တွေမြို့ကလူငယ်တူဖြစ်သူမတ်လှမိုးတော်ရလှိုင်ကပြောပါရယ
်ပထမဆုံးဒီငင်းငယ်ဖြစ်စဉ်ကိုဆွေးနွေးနိုင်ငံရေးဆွေးနွေးပွဲကြီးကို simulation လုပ်တယ်ဆိုတာပထမဆုံးပွဲပေါ့အရင်တော့ဆိုရင်တော့ model UN လို့ model ASEAN လို့အဲ့လိုမျိုးရှိရပါဘောနော်ဒါကတကယ်ပထမဆုံးပွဲဖြစ်တယ်အဲ့ချိန်မှာဒီဆိုရဖက်အဖက်တရားလေအတိမဲ့ပြုလက္ခဏာတော့တဖော်တော့တွေးရတယ်ဗောနော်အဥပယမင်းသိန်းကိုရတယ်လေဒါပြီးဟိုပြောတော့ရတဲ့ဟာရှိရဲ့အဖွင့်မစကားပြောရတဲ့ဟာရဲ့ဗောနော်သူတို့အတိမဲ့ပြုတဲ့တဖော်ရှိရဲ့ဗောနော်အဲဒါမဲ့နောက်ထပ်ဆက်ပြီးဖြစ်စစ်ချင်တာကကြတော့အလူငယ်တွေအနေနဲ့ဗောနော်ဒီတကယ်နိုင်ငံရေးဆွေးနွေးပွဲမှာလေလူငယ်တွေအတင်ကိုလေနားထောင်စေချင်တယ်ဗောဘာလို့လူငယ်ဆိုတာလက်ဆက်တဲ့တွေးခေါ်ရရှိရဲ့အများနဲ့မတူရဲအမြင်နဲ့ရှိရပေါ့နော်အမြင်တဲ့အတွေ့အသည့်အားတွေရှိရအားတွေကိုပါကိုရီးယားဒီနိုင်ငံပြည်ထနာဖြစ်ရှင်းဖို့ရမှာပေါ့နော်တဖက်တလဲရနေအထောင်းပဲဖြစ်အောင်အတွက်လူကြီးတွေကလေလူငယ်တွေအတင်ကိုနားထောင်စေချင်တယ်ပြီးလို့ရှိရင်ထစ်သွင်းစဉ်းစားစေချင်တယ်ပေါ့
ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဘလို့ဆောင်ရွက်နေကြလဲဆိုတာကိုလူငယ်တွေသိစေဖို့ရည်ရွယ်ပြီးရခိုင်မြို့မှာနှစ်ရက်တာကျင်းပနေတဲ့ငင်းချမ်းရေးညီလာခံအသွင်တူဆွေးနွေးပွဲတစ်ခုအတွင်း VOA ကိုအခုလို့ပြောတာပါမြန်မာငင်းငယ်လုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်နေတဲ့ဒေါက်တာမင်းစောဦးကတော့အခုလိုဆွေးနွေးပွဲတွေကနေလူငယ်တွေအနေနဲ့ငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေလုပ်နိုင်ဖို့ပံ့ပိုးသွားမယ်လို့ပြောပါရတယ်
။နံပါတ်၁နေတော့ငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးပူပီးသိရှိသွားမယ်။ဒီငင်းငယ်လုပ်ငန်းစဉ်ဖိတ်ခေါ်မှုတွေကိုလည်းပူပီးသိရှိသွားမယ်။နံပါတ်၂အနေနဲ့လူငယ်တွေဟဲ့လားဒီအသည့်တွေပေါ်မှာအခြေခံပြီးလူငယ်တွေအနေနဲ့ငင်းငယ်လုပ်ငန်းစဉ်မှာထိထိရောက်ဘလို့ပါနိုင်မလဲဆိုတဲ့အားတွေကိုလည်းသူတို့စဉ်းစားနိုင်မယ်။ပြီးတော့အဓိကအရေးကြီးတာကတော့ငင်းငယ်လုပ်ငန်းစဉ်မှာမိမိရဲ့အချိုးစီးပွားတော့တစ်ခုတည်းမဟုတ်ဘဲနဲ့အခြားလူတွေရဲ့အချိုးစီးပွားကိုပါထည့်သွင်းစဉ်းစားရတယ်ဆိုတော့အသည့်ကိုကျွန်တော်ရမယ်ဆိုလို့ရှိရင်ဟလာလူငယ်တွေနေသူတို့ရဲ့အတိုင်းဝိုင်းနေမှာဒီဒီငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကိုလည်းသူတို့ကိုယ်တိုင်ဦးဆောင်လာနိုင်မယ်လို့လည်းကျွန်တော်ထင်ပါတယ်အဲ့လိုမျိုးလုပ်နိုင်အောင်လည်းကျွန်တော်တို့အနေနဲ့ဆက်လက်ပြီးပံ့ပိုးသွားဖို့အစီအစဉ်တွေရှိပါ
ရန်နာဘုံတက္ကသိုလ်ကနေလာရောက်ဆွေးနွေးတဲ့ကိုအောင်မြတ်သူကလည်းသူ့အနေနဲ့ဒီဆွေးနွေးပွဲကနေငင်းချမ်းရေးလုပ်ငန်းစဉ်တွေအကြောင်းသိရှိလာပြီးကိုကိုတိုင်းဘလိုနေရာမျိုးကနေပါဝင်ခွင့်ရနိုင်မလဲဆိုတာသိလာတယ်လို့အခုလို့ပြောပါရယ
်အခုဆိုရင်ကျွန်တော်တို့ဒီမှာဆိုရင်ဘလိုပြောလဲအခုငင်းချမ်းရေးလုပ်ငန်းစဉ်တွေမှာဆိုရင်လူငယ်တွေပါဝင်မှုကအရန်အားနည်းနေသေးတယ်ဒီလိုမျိုးတွေလုပ်ပေးခြင်းအပြင်ကျွန်တော်တို့ငင်းချမ်းရေးလုပ်ငန်းစဉ်မှာလူငယ်တွေအများကြီးပါလာဖို့အတွက်အခွင့်အလမ်းတွေနည်းနည်းလေးပေါ်လာတယ်ပြီးတော့ရင်လူငယ်တွေနေနဲ့ဒီကျွန်တော်တို့နိုင်ငံရဲ့ငင်းချမ်းဖြစ်စဉ်ကဘယ်လိုကြီးရှိနေတယ်ဆိုတာကိုအခုဘယ်လောက်ထိဘယ်လိုမျိုးဆက်သွားလို့ရမယ်ဆိုတာတွေကိုကျွန်တော်အနေနဲ့သိရှိခွင့်ရခဲ့တယ်လေ့လာခွင့်ရခဲ့တယ်ပေါ့ဘယ်လိုမျိုးကိုယ်အနေနဲ့ဘယ်တောင်းဘယ်ကဏ္ဍနေပြီးတော့ပါဝင်ခွင့်ရမယ်ဆိုတာကိုယ်အနေနဲ့သိလေးရတယ်ပေါ့
အခုဆွေးနွေးပွဲမှာတိုင်းနယ်ပြည်နယ်အသီးသီးကလူငယ်80ကျော်တက်ရောက်ပြီးပြောင်စုငင်းငယ်ရင်းနဲ့ညီလာခံနဲ့အသွင်တူတဲ့ဆွေးနွေးပွဲတွေလုပ်နေကြတာပါအထူးသဖြင့်တော့ငင်းငယ်ရင်းလုပ်ငန်းစဉ်မှာလူငယ်တွေအနေနဲ့ဘလို့နေရဘလို့အခန်းကဏ္ဍကနေပါဝင်နိုင်လဲဆိုတာကိုသိရှိနားလည်လာစေဖို့ရည်ရွယ်တာဖြစ်ပါတယ်ငင်းငယ်ရင်းနဲ့သက်ဆိုင်တဲ့အကြောင်းအရာမျိုးစုံကိုဆွေးနွေးကြတဲ့အထဲမှာတိုင်းရင်းသားဘာသာစကားတွေကိုကျောင်းအသီးသီးမှာဘာသာရပ်တစ်ခုအနေနဲ့တည်ကြားတင်ကြားရေးဆိုင်ရာကိစ္စတွေလည်းပါဝင်ပါတယ်ခင်ဗျာ
ရန်ကုန်မြို့ကနေ VOA သတင်းတော်ကိုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အမေရိကန်ပညာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြဖို့ရှိပါတယ်။ဒီမတိုင်ခင်အခုရင်တော့ရာသီဥတုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုကြည့်အောင်ပါ။အီကွေဒါနီပစိဖိတ်သမုဒ္ဒရာအရှိအလယ်ပိုင်းမှာအယ်နီညိုဖြစ်ပေါ်နေပြီးမြန်မာနိုင်ငံကိုပါတက်ရောက်လာနိုင်တဲ့အတွက်အပူဒဏ်သတိပြုကြဖို့ကိုတောင်ဝရှိသူတွေကနှိုးဆော်နေပါတယ်။နိုင်ငံတော်အပူချင်းမြန်မာလာနိုင်တာကြောင့်ရေရှားပါလာနိုင်တဲ့အတွက်ရေကိုချိုတင်စူဆောင်းထားတဲ့လို့လည်းတိုက်တွန်းနေကြပါတယ်။ဒီကြောင့်အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတော်ကိုထန့်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
ပစိဖိတ်သမုဒ္ဒရာအရှိလေပိုင်းမှာရင်းနှီးစည်းကြောင်းကတဆင့်အယ်နီညိုဖြစ်ပေါ်နေပြီးဒီဇင်ဘာလမှာအယ်နီညိုအပူချိန်အားကောင်းဆုံးဖြစ်လာနိုင်ခြေရှိနေတာပါအခုဖြစ်ပေါ်နေတဲ့အယ်နီညိုဟာမြန်မာနိုင်ငံကိုတိုက်အကြောက်တာမျိုးမရှိပေမဲ့လည်းအရင်နှစ်တွေကတည်းကအပူချိန်ပုံကိုမြင့်မားနိုင်တဲ့အခြေအနေတော့ရှိနေတာပါအယ်နီညိုဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးမိုးလေဝသနဲ့ဇလဗေဒပညာရှင်ဒေါက်တာထွန်းလင်က VOE ကိုခုလိုရှင်းပြပါဗျာအယ
်နီညိုဖြစ်နေပြီဒါပေမဲ့အားအသိမကောင်းဘူးအားအသိမကောင်းတော့ချစ်တော့ဖြစ်မယ်ဒါပေမဲ့နေပါလိမ့်မယ်ဒီအခုဖြစ်နေပြီအခုဖြစ်နေပြီသူကဒီဇင်ဘာမှာပြီးကိုရောက်မှာပဲအားကောင်းတော့ရောက်မှာပဲအဲ့ဒီဇင်ဘာပြီးရကခရစ်စပ်ပြီးရောနောက်ပိုင်းကျတော့အားပြန်ရောက်သွားမယ်နောက်နေ့ဂျွန်လလောက်ဒီဖြစ်မယ်မြန်မာနိုင်ငံတက်ရောက်ဖို့မှာအားနည်းနည်းနည်းနေတယ်နေတော့နည်းနည်းလောက်ပဲရှိမယ်လို့အဲ့ဒီညိုဖြစ်နေတဲ့အတွက်ရာသီဥတုရဲ့သဘာဝကတော့ပုံမှန်တော့မရှိနိုင်ဘူးလေဒီဆောင်းတွေမှာပေါ့နော်နည်းနည်းတော့အေးပေါ်တာတို့ဘာတို့တော့မိုးနေတာတို့တော့ရှိလာနိုင်တာပေါ့အခုပြင်နောက်နေ့ညရာဒီမှာပူမူရဒံကိုတော့နည်းနည်းကူးဆိုင်ဖို့လိုတာပေါ့နော်
2016ခုနှစ်မှာမြန်မာနိုင်ငံမှာအယ်နီညိုဖြစ်ပေါ်ခဲ့လို့အပူချိန်ဆန့်ကျင်တင်ခဲ့ပါတယ်မြန်မာနိုင်ငံမှာ1998ခုနှစ်2010ပြည့်နှစ်နဲ့2015-2016ခုနှစ်တို့မှာအယ်နီညိုအားကောင်းပြီးပြင်းထန်တဲ့အတွက်အပူကြောင့်ဖြစ်တဲ့ရောဂါတွေနဲ့လူသက်သေဆုံးတာတွေရှိခဲ့ပူပါတယ်အယ်နီညိုနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးကလည်းအခုလိုပြောပါတယ
်ရှိနေတဲ့အမှုတွေနဲ့အမေကလာတွေမှာပိုပြီးတော့ပုံမဲ့ဆိုတဲ့အညာဒီအပူကြောင့်ဖြစ်တဲ့တဲ့ကျော်အောင်ရနေတာဒီကတော့ဒီအမျိုးတွေဒီအမျိုးတွေကိုဆိုင်ဖို့လိုပါတယ်နောက်တော့အာဒီနေ့ကဒီအပြင်ထွက်တဲ့ရှင်ရှင်ပါပေါ့နော်ဒါဒီအဆောင်ကားတွေပေါ့နော်ဒီအမျိုးတွေဒီဒီဟိုဟာဝတ်ဆင်းပြီးတော့မှာသွားလာဖို့ပေါ့နော်အာသွားလာဖို့လိုရဲနောက်တော့ဒီဒီရေပေါ့နော်ရေဒီအနီညိုဖြစ်လာရေးဆိုရင်ရေရှားပေါင်းနောက်ပိုင်းမှာကျွန်တော်တို့ဒီညောင်းနိုင်အလေပိုင်းဒေသတွေဆိုရင်ပေါ့နော်အင်းနဲ့ဆိုင်ဒီနေရာဒီကလာတွေမှာရရှာမှမူဖြစ်နေတဲ့ကြောင့်လို့ဒီအန်နီညိုဖြစ်တဲ့နေ့တွေမှာပဲနဲ့ပို့ပြီးတော့မှမျိုးရရှာမှမူဖြစ်တဲ့ကြောင့်လို့ဒီခုရေကနေပြောမှအရှိရေနဲ့ပတ်သက်ပြီးတော့ပေါ့နော်အာကျူတင်စူဆောင်းထားဖို့လိုလိုပေါ့နော်စာရေးပြောရေးလုပ်ငန်းတွေမှာလည်းမျိုးဒီရာသီဥတုခံနိုင်တဲ့ပေါ့နော်အန်နီညိုဆိုရင်တော့ဒါပူရခံနိုင်တဲ့ဒီနိုင်မျိုးစာမျိုးတွေအဲဒီရွေးချယ်ပြီးတော့မှစာပြဖို့လိုရပေါ့နော်
မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနအနေနဲ့ဖြစ်ပေါ်ပြောင်းလဲနေတဲ့ရာသီဥတုအခြေအနေတွေကိုအချိန်နဲ့တပြေးညီသတင်းထုတ်ပြန်ပေးနေပြီးကျန်းမာရေးဝန်ကြီးဌာနအနေနဲ့လည်းကျန်းမာရေးသတိပေးချက်တွေကိုထုတ်ပြန်ပေးနေပါတယ်။အများပြည်သူအနေနဲ့တရားဝင်သတင်းထုတ်ပြန်ချက်တွေကိုပဲအထူးကူပြုကြဖို့နဲ့မိုးလေဝသဆိုင်ရာသတင်းမှလောက်ကျန်သတင်းတွေကိုသတိထားကြဖို့တာဝန်ရှိသူနဲ့ပညာရှင်တွေကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။
ဗီယိုမြန်မာပိုင်းသတင်းတော့ကိုထောင်းအောင်ခန့်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့လာမယ့်စနေညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုအတည်ပြုချင်ပါတယ်ခင်ဗျာ
အရာရှင်များရှင်လာမယ့်တင်းငွေနေ့ဟာဆိုရင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်အိမ်တွင်းအကြမ်းဖက်မှုနိုင်ငံဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကောက်အွယ်ပေးဖို့အရေးကြီးတာကိုဘလောက်ကြီးနားလည်လက်ခံထားကြပါသလဲအမျိုးသမီးတွေအခွင့်အရေးကောက်အွယ်ဖို့ဘာကြောင့်အရေးကြီးသလဲစီရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကအကျိုးဆိုပါရရှင
်။တော်လာရှင်နေနေကျွန်တော်တို့ရဲ့တိုင်းရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတစ်ခါတော့ American နိုင်ငံရဲ့ပညာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။American ပြည်ထောင်စုကိုလာရောက်ပြီးတော့ပညာသင်ကြားကြတဲ့နိုင်ငံသားចောင်းသားတွေကြောင့် American စီးပွားရေးအတွက်ဒေါ်လာတန်းထောင်နဲ့ချီဝင်ငွေရရှိနေသလိုထောင်နဲ့ချီတဲ့အလုပ်ကိုင်းတွေလည်းဖန်တီးပေးနေတာပါ။ ဒါပြင်ကမ္ဘာတစ်လောတန်ငင်းတမန်ကဲမှာအရေးကြီးတဲ့တန်တမန်ရေးတော့ကြလည်းဖြစ်ပါတယ်။ဒါမဲ့လည်းအခုတော့နိုင်ငံသားចောင်းသားအများပြားကအစိမ့်ပညာရေးတင်ကြားနိုင်ဖို့တခြားနိုင်ငံတွေကိုရွေးရင်ကောင်းမလားဆိုတာကိုစပြီးတော့စဉ်းစားလာကြတဲ့အကြောင်း Kathleen Struck ကသတင်းပေးပို့ထားပါတယ်။အပြည့်စုံကတော့မတ်တင်ဂီထိုက်ပြောပြပေးမှာဖြစ်ပါတယ်ဗျာ။
အမေရိကန်ပြည်ထောင်စုဟာနိုင်ငံသားကောလိပ်ကျောင်းသားတသန်းကျော်ကိုလက်ခံထားပြီးကမ္ဘာမှာထိတ်ဆုံးကရပ်တည်နေတဲ့နိုင်ငံဖြစ်ပါတယ်။ကမ္ဘာဒုတိယနေရာမှာရှိတဲ့ဗြိတိန်နိုင်ငံထက်ကျောင်းသားအရေအတွက်နှစ်ဆရှိပါတယ်။ကျောင်းလျှောက်ထားမှုတွေစနစ်တာကာလမြင့်တက်ခဲ့ပြီးအခုတော့လျော့ကျလာတယ်လို့ပညာရေးဆိုင်ရာကျွမ်းကျင်သူတို့ကပြောပါတယ်။အကြောင်းကတော့ကျောင်းလာကကြီးမြင့်လာမှုနဲ့လက်ရှိနိုင်ငံရေးအခြေအနေကြောင့်ဖြစ်တယ်လို့ထောက်ပြကြပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Marie Rice ကတော့အခုလိုပြောပါတယ်
။ I don't know if you're aware but the United States has
ကဘာတလွားကနိုင်ငံတကာကျောင်းသားတွေရဲ့လေးပုံတစ်ပုံလောက်ကို American ကဆွဲဆောင်ထားနိုင်တယ်ဆိုတာသိကြပါသလား။သိကိုအံ့ဩဖွယ်ရပါ
။ဒါပေမဲ့လည်းဒီအရေးအတွက်ကကြားဆင်းလာနေတယ်လို့ Washington ကနိုင်ငံတကာပညာရေးဆိုင်ရာ Institute ရဲ့နောက်ဆုံးထုတ်နှစ်ပတ်လည်အစီရင်ခံစာကဖော်ပြပါတယ်။American Tech သို့ကျောင်းသားရေးရာဌာနရဲ့ဒုတိယဥက္ကဋ္ဌ Founder Org အခုလိုပြောပါတယ
် There is a slower rate of students coming into the US there was a sharp decline of
America ကိုကျောင်းသားတွေလာတဲ့နှုန်းကညော့သွားတယ်လေ600ခန့်နှုန်းကျော်ကျသွားတာဖြစ်ပြီးတော့ဒီလိုဖြစ်ရတာရဲ့အကြောင်းရင်းကလည်းအတော်များများရှိပါတယ
်အရေးအတွက်ကြားဆင်းလာရတာကကုန်ကြစည်နဲ့နိုင်ငံရေးကြောင့်နေမဟုတ်ဘဲလူဝင်မှုကြီးကြပ်ရေးပြည်ဝင်ခွင့်အခက်အခဲနဲ့ကျောင်းသားတွေရဲ့ဘေးကင်းလုံခြုံရေးဆိုင်ရာအပေါ်စိုးရိမ်ချက်တွေလည်းပါတယ်လို့ကျွမ်းကျင်သူတွေကပြောဆိုကြပါတယ်။ကျောင်းသားတချို့ကတော့တခြားနိုင်ငံတွေလောက်အမေရိကန်ကသူတို့ကိုမလိုလားဘူးလို့ခန်းစားနေကြရတဲ့အကြောင်းပြောပါတယ်။ George Washington Tech သူကဆော်ဒီအာရေဗျာကျောင်းသားအာမက်အလာရှာရီကအခုလိုပြောပါတယ
်။ For me personally I had to wait 10 months.
ကျွန်တော်တို့ကတော့ဗီဇာရဖို့ဆယ်လဆောင်ခဲ့ရပါတယ်။ဗီဇာကိုလက်ခံသည်ဖြစ်စီပယ်ချသည်ဖြစ်စီကိုကိုပြောမှာကတော့စောင့်မှာဆိုတာပါပဲဘယ်လောက်စောင့်အောင်လဲဆိုတာကလည်းမသိရပါဘူ
းအမေရိကန်မှာလာပြီးအစိမ့်မြင့်ပညာသင်ယူဖို့နိုင်ငံခြားကျောင်းသားတွေစဉ်းစားတဲ့အထက်မှာလုံခြုံရေးကိစ္စကထိတ်ဆုံးကပါပါတယ်လက်တလောအဖြစ်ပြက်တွေကြောင့်စိုးရိမ်စိတ်တွေလည်းပိုများလာနေပါတယ်အမေရိကန်တက္ကသိုလ်မှာငြိမ်းချမ်းရေးနဲ့ပြည်ပခဖြည့်ရှင်ရေးဆိုင်ရာကျောင်းသားအဘီလက်ရှ်ပါရာဆန်ကအခုလိုပြောပါတယ်
Last year I think a couple of Indians were killed in Kansas I think
they were mistaken because in Kansas ma India zone ne attack khan ya lo tin ma de thuru ko shit level ga lu ri ne ma ga da phit pi di tadin ga le India ma tadin ji phit khe ba de di kaisa chang tan taman ye anyin pwa mu ni ma ho be lon chin mu shit ya la so da le min won thauk sia phit khe ba de sik chang da ri so yin le muslim ni ne ma yon tin ma khan ya pi amon dia wo a che khan ne ya swet mu myu ri chu lon na khan ja ya ba de
American ma chang da ri be kin lon chin mu shit be me နိုင်ငံတကာသတင်းတွေမှာဒီလိုအဖြစ်အပျက်မျိုးတွေကိုဖော်ပြတာကြောင့်ကျောင်းသားတချို့အတွက်တော့အမေရိကန်ကိုကျောင်းလာတက်ဖို့အတွက်ပြန်လည်စဉ်းစားသွားစီပါတယ်။တချိန်တည်းမှာပဲအမေရိကန်အစိုးရဘက်ကတော့နိုင်ငံတကာပညာရေးဟာဆိုရင်နိုင်ငံရဲ့စီးပွားရေးနဲ့တန်ခင်းတမန်ခင်းအတွက်ထောက်တိုင်ကြီးတစ်ခုအဖြစ်ရှိနေစေဖြစ်တယ်လို့ပြောဆိုထားပါတယ်။အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Marie Rice ကအခုလိုပြောပါတယ်။
Just last year, international students contributed over 42 billion to the United States economy.
ပြီးခဲ့တဲ့တစ်နှစ်ထဲမှာပဲနိုင်ငံတကာကျောင်းသားတွေကြောင့် American စီးပွားရေးဒေါ်လာ42ဘီလီယံကျော်ရရှိခဲ့ပြီးအလုပ်အကိုင်ပေါင်း4သိန်းခွဲရခဲ့ပါတယ်။ဒါကတိတ်ကိုအမခံပါပဲ။ဒီလိုမျိုးကူးလူဆက်ဆံမှုတွေဟာဆိုရင်နိုင်ငံလုံခြုံရေးအတွက်လည်းအကျိုးရှိစေပါတယ်။သမ္မတ Trump အစိုးရအနေနဲ့ပညာရေးနဲ့ယဉ်ကျေးမှုကူးလူးဆက်ဆံမှုကနေအမေရိကန်ရဲ့နိုင်ငံလုံခြုံရေးအကျိုးစီးပွားကိုမြင့်တင်ပေးရေးအပါအဝင်အမေရိကန်နိုင်ငံတကာဆက်ဆံရေးသစ်ကိုဖွင့်လှစ်ဆောင်ရွက်နေပါတယ်
။နိုင်ငံခြားသားကျောင်းသားတွေကိုအမေရိကန်ကလိုလားတယ်ဆိုတဲ့အမကန်ချက်နဲ့နိုင်ငံခြားသားကျောင်းသားတွေကိုစုဆောင်းရယူနိုင်ဖို့ပညာရေးခန္ဓာကပုံကူတွေကတော့စူးစမ်းဆောင်ရွက်နေပါတယ်လို့ပြောဆိုကြပါတယ်ရှင်
။ဘက်တင်ကြီးထိုင်ပြောပြတော့တာဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်
ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါဗီမြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်နိုဘာ22ရက်ကြာသပတေးနေ့ညပိုင်းအတန်လွတ်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့ line number 19 25နဲ့32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေး30ချက်နဲ့အတူ
ဆင်းရဲကတော့အလွတ်တဘောပေါ့နော်အလွတ်တဘောဆိုတော့ကျွန်တော်တို့ကနှစ်ဖက်အာဂျင်နာပဲဂျုံမထားဘူးဂျုံမထားဘူးလက်ရှိအစိုးရနဲ့တတ်မတော်နဲ့
ဒီအကြောင်းကိုတော့အပတ်စဉ်တိုင်းရင်းသားသတင်းလောင်အစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်ခုတော့ဒီတဲကမှအရင်ဆုံးကျမကြီးကဏ္ဍကိုနားဆင်ရမှာပါဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့စီဂျိုယောဂနဲ့ဆက်ဆက်ပြီးဖြစ်တဲ့ကြောက်ကပျက်စီးမှုအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာအဖြစ်များနေတဲ့စီဂျိုယောဂရဲ့နောက်ဆက်တွဲအနေနဲ့ကြောက်ကထိခိုက်မှုနဲ့အဖြစ်များနေပြီးတော့တချို့ကနောက်ကျမှတိကကိုခံစားရမှုစောစောတိဖို့ရေးကြည့်နေတယ်လို့စီဂျိုအထူးကူဆရာဝန်တွေကထောက်ပြနေကြပါတယ်။ဘာကြောင့်ဒီစီဂျိုသွေးဂျိုယောဂါနောက်ဆက်တွဲအနေနဲ့ကြောက်ကထိခိုက်ပျက်စီးရပြီးဘယ်လိုလူတွေပိုဖြစ်တာကစောစောတိနိုင်ဖို့ဘယ်လိုလက္ခဏာတွေကိုစစ်ဆေးစောင့်ကြည့်သင့်ပါသလဲ။ဒီအကြောင်းကိုတော့မြန်မာနိုင်ငံစီဂျိုသွေးဂျိုယောဂါအသင်းဥက္ကဋ္ဌစီဂျိုအထူးကူဆရာဝန်ကြီးနဲ့ဂုံးဆောင်ပါမောက်ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคสิโจตุโจทุกุเสี่ยวหวนจีเนี่ยปะมอกขดอกเตอร์ติ๋นเซ่ละครับสนเราเมียนมาနိုင်ငံမှာสิโจโยคะอภิเษกญาณနေတဲ့အခါမှာသူ့ရဲ့ဒီနောက်ဆက်တွဲတွေဖြစ်တဲ့ဒီအဖြစ်များတာတစ်ခုပေါ့เนาะจ็อกเก็ตโยคะเนี่ยပတ်သက်ပြီးတော့ဒီထိခိုက်မှုတွေရှိနေတယ်လို့ကြားပါတယ်ဆရာကြီးအဲ့ဒီခါကျတော့ကျွန်တော်တို့ဒီจ็อกเก็ตโยคะเนี่ยပတ်သက်ပြီးတော့ဘာကြောင့်အခုလိုဒီနောက်ဆက်တွဲဖြစ်လာတာလို့ဆရာကြီး
ကျွန်တော်ကสิโจโยคะထိမ့်ပြီးမှာဒီကတည်းကမကောင်းဘူးသူကသူရတဲ့အစင်ဆက်များနေတယ်ပေါ့ကျွန်တော်ရှိနေရှိတိုက်တဲ့ပမာဏမှာသူညတော့မထိန်းထားနိုင်ဘူးဆိုရင်ရှိရသူရောဂါနောက်ဆက်တွဲရောဂါတွေဖြစ်လာတယ်ဖြစ်လာတဲ့ကျွန်မရေဝရဖြစ်ဆိုအုပ်စုနှစ်ခုရှိတယ်သူကျော်တေးတွေကိုထိလို့ဖြစ်တဲ့နောက်ဆက်တွဲရောဂါတွေပေါ့နောက်သူကျော်အကြီးတွေကိုထိလို့ဖြစ်တဲ့နောက်ဆက်တွဲရောဂါတွေပေါ့ကြောက်ကရောဂါဆိုတာကသူကျော်ငယ်လေးတွေကိုထိခိုက်ပျက်စီးလို့ဖြစ်ပေါ်လာတဲ့နောက်ဆက်တွဲရောဂါတစ်ခုဖြစ်ပါတယ်အဲ့တော့ဒီလိုထိနေမှုကောင်းလို့ဖြစ်တယ်လို့ပဲသူတို့ကပြောရင်ရတယ်ပေါ့အဲ့တော့ဒီနေရာမှာဒီလိုထိနေမှုကြီးကပါလဲဆိုတာကျွန်တော်ဖြေပြချင်တယ်ဒီလိုရှိတဲ့လူတယောက်နေနဲ့မနေ့စောကြီးပေါ့မနေ့ရက်တာ fasting ပေါ့အေးရတာမစားခင်ပေါ့ဒီလိုဆက်လိုက်မယ်ဆိုရင်အမေဆုံးက80ပေါ့အများကြီးက130ပေါ့မီလီဂရမ်ပါ decilitre ပေါ့နော်အဲ့ကြားထဲမှာရှိရမယ်စားပြီးတော့ကျွန်တော်တနင်္လာနေ့တွေ့စီရင်ဒါမှမဟုတ်ဒီနေ့တဲ့ညနေပေါ့ကျုံကြိုက်သူတွေ့စီလို့ဆိုရင်ကျားရှိစေတယ်မကြော်ရဘူးပေါ့။ဒါနေ့နေ့ဟောင်းနေတဲ့ဒီလိုတက်တယ်ပေါ့။နောက်တစ်ခုကတော့သုံးလတစ်ခါပေါ့သိကြည့်ခုတည်းမှရှိတဲ့ဒီလိုတက်ကိုကျွန်တော်တိုင်းနေရတယ်။အဲ့ဒါ hemoglobin A1c လို့ခေါ်တယ်။အဲ့ဒါကလူငယ်တဲ့လေးစားတော်တင်မှရှိတဲ့ဒီလိုတက်ရဲ့ပမာဏကိုပြတာပေါ့။အဲ့ဒါဆိုရင်900ကျိုင်းလုံးပေါ့900ကျိုင်းလုံးမကြော်ရဘူးပေါ့။အဲ့လောက်ကိုထိန်းထားလို့ရှိရင်ကဒီလိုတက်ထိန်းပြီးကောင်းတယ်လို့ဆိုရပေါ့
။ဟုတ်ကဲ့ဆရာ။ဘလို့လူမျိုးတွေမှာအခုလိုဒီစီဂျိုအကြောင်းပေါ့နော်ကြောက်ကတ်ကိုဆက်ပြီးတော့ထိခိုက်ဖို့များလဲဆရာကြီ
းကျွန်တော်ကြည့်လို့ပေါ့စီဂျိုဒီဂျိုတင်းနေမှုမကောင်းတဲ့ဒီမှာဖြစ်တယ်ဒီဂျိုကလည်းပြည့်တဲ့အချိန်မှာယောဂါနှမျိုးရှိတယ်မျိုးစက်တက်ဆိုတာလူငယ်လူငယ်တွေကိုမျိုးရောဆက်ဖြစ်တဲ့မျိုးစက်တက်နဲ့ကျွန်တော်လူကြီးတွေပေါ့အသက်40အများကြီးပေါ့40ကျော်လောက်မှဖြစ်တာလေမျိုးစက်နဲ့စီဂျိုဒီဂျိုယောဂါပေါ့အဲ့လိုယောဂါကြီးမှာများသောဖြစ်တော့သူ့ဒီဇိုင်းရတွေ့ရတာစီဂျိုတက်တန်းပေါ့အဲဒါ59တက်ပေါ့အလို့ရှိတယ်ဆိုရင်တကယ်အဲဒီဒီဒီတိကျပြည်သူဒီဖြစ်နေတတ်တယ်လို့ပြောတယ်။အဲတော့သူကမျိုးစက်တစီဂျိုစီဂျိုယောဂါဝင်လူငယ်ငယ်ဖြစ်တဲ့စီဂျိုစီဂျိုယောဂါကလူငယ်ငယ်မှာကျတော့တစ်ခါကျကျွန်တော်ခင်းရတာဖြစ်တယ်။အဲဆိုမျိုးသူဒီဒီတိကျနေကြမှာဒီဒီတိကျနေကကျွန်တော်ဒီကနေ့တိုင်းတာမရဘူးကျတော့လိုက်ကျတော့လိုက်ကျလိုက်ကျလိုက်ကျပြီ။အဲငါးနှစ်ကနေခေါင်းထဲကျရမှာကျောက်ကယောဂါကြီးဖြစ်လာကြတယ်ပေါ့။ မျိုးစားမျိုးစီးကြည့်ဒီရောဂါကြီးရတော့ဒီချိန်မှာစပြစ်လို့ရှင်တော့ဒီဘက်နဲ့ဖြစ်လာတယ်ဖြစ်လာတဲ့ချိန်မှာတချို့သောလူသားတွေရဲ့90ရာခိုင်နှုန်းကသူတို့ယောဂါစပြီးပြည့်ရဆိုတဲ့ချိန်မှာတော့လက်တွေယောဂါရဲ့ဖြစ်နေပြီလားရှိနေတတ်တယ်အဲ့ဒီချိန်မှာစပြီးခြေတော်ဖောရံနဲ့မျက်နှာတွေရောင်းတာနဲ့စပြီးတော့ဒါကယောဂါစပြီးရဆိုတဲ့ဒီလက်တွေယောဂါဖြစ်တဲ့ကျပ်ယောဂါဖြစ်တဲ့လူတွေလည်းရှိနေနိုင်တယ်ပေါ့နော်ဆိုတော့အဓိကဘယ်လိုမျိုးဖြစ်လဲဆိုတော့ဆက်ပါနေတော့ကြည့်ကြည့်တက်တယ်အဲဆုံးကြာလာပြီငါတို့ခုနေပေါ့အဲ့လိုရှိတဲ့ဒီဒီပြေပူကြတဲ့ဒီမှာဖြစ်နေရဲ့အဲ့တော့ကကြည့်ရပြည့်ရချင်းနေမကောင်းတဲ့ဒီမှာပူကြနေတယ်နောက်တစ်ခုကငြိမ်းလို့ရှိတဲ့ဒီမှာဒီရောဂါပူကြတယ်အဖေမင်းမှာကြည့်ရကြည့်ရရောဂါရှိတယ်အဖေမင်းမှာလည်းဒီကြောက်ရရောဂါဖြစ်ပြီးတဲ့ဒီအဲ့လိုတမ်းပြီးစီးရတဲ့ဒီမှာဖြစ်နေတယ်ဒီကြောက်ရရောဂါတွေပူဖြစ်တတ်တယ်နောက်တစ်ခုကတော့ချစ်လေးတောက်တဲ့ဒီမျိုးပေါ့ချစ်လေးတောက်တဲ့ဒီမှာဒီရောဂါပူဖြစ်တတ်တယ်အတွေ့အကြုံကတော့ရရှိနေဒီမှာတွေ့အကြုံကတော့မထင်ရဘူးပေါ့ဆိုတော့အဲ့ဒါကြီးတက်လာရတာဖြစ်နေညားတယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဖြစ်လာပြီဆိုလို့ရှိရင်ဆရာကြီးကြိုတင်သိနိုင်ဖို့အတွက်လက္ခဏာတွေရောဘာတွေကိုစောင့်ကြည့်ဖို့လုပ်မလဲဆရာ
ညားတော့ဖြစ်တော့အဲ့ဒီသူရောင်းနေလေးကြည့်ရမှာညစီနဲ့စိုက်ငင်းငင်းကြလာကြရပါဘူးစီးကိုစစ်ကြည့်ရတော့ပေါ့စီးဆိုတာကြောက်ရဲ့အလုကဘာလို့လဲဆိုတော့ခန္ဓာကိုယ်အတွက်အသုံးချမယ်ဓာတ်ပစ္စည်းတွေပြန်သိမ်းထားပြီးတော့အသုံးချရတဲ့ဓာတ်ပစ္စည်းတွေကန္ဓာကိုယ်ရဲ့ဆုံးမပြရဘူးအဲ့ဒီမှာခန္ဓာကိုယ်ကတုံးကြပြီးတော့ပြန်သိမ်းထားတဲ့အတွက်ဓာတ်ပစ္စည်းကအပားဓာတ်ပေါ့ပရိုတင်းဓာတ်ပေါ့အထူးသဖြင့်အဲဂျူမင်တို့ခေါ်တဲ့အပားဓာတ်ပေါ့အဲ့ဒီဓာတ်တွေကိုကြောက်စားပြောလို့ရှိရင်စီးရအောင်ဆုတ်မရှိဘူးတွေးရနေကြပြီးစီးချလိုက်ချင်မှအဲ့ဒီပြန်ပြီးဆုတ်ယူပြီးတော့ကြောက်စားခန္ဓာကိုယ်ကပြန်ပြီးတုံးတယ်အဲ့တော့ပထမဆုံးလက္ခဏာတော့အဲ့ဒီတွေးထဲမှာအပားစာအဂျူမင်တွေဆောက်ပြီးပါလာတာကိုဆောက်ပြီးတွေ့ရတယ်ပေါ့ဆောက်ပြီးတွေ့ရတယ်ဆိုတော့အဲ့ဒါကျွန်မသိချာတိတန်ကိုစီးမှအဲ့တော့စီဂျူဒီမှာရအနေနဲ့၆လတခါတော့ဒါကစစ်ကြည့်နေလို့ရပေါ့အဲတော့တွေးထဲမှာစီးထဲမှာအဂျူမင်လေးတွေဆိုတော့အနုစိတ်ပမာဏစပြီးပါဝင်လာပြီဆိုရင်ဒီလိုကြောက်ရွံ့တာစဖြစ်နေပြီလို့အစောဆုံးပြီးတဲ့လက္ခဏာပေါ့ဒီချိန်မှာကျွန်တော်ဒီလိုဆိုင်ကူပါပါဒီချာချီရောက်ကိုကျင်အဲအနုစိတ်ပမာဏပါဝင်လာပြီးတော့ကြီးမားတဲ့ပမာဏပေါ့မကူအဂျူမင်ကြီးရမချအောင်ကျွန်တော်တားဆီးရတယ်အဲ့ဒီသူစီးကမှာအနုတိပမာဏနေပြီးတော့အဲကွန်ဂျင်ဂျက်ဒီရက်ရှင်အများကြီးပါလာပြီးဆိုတော့မျိုးစိတ်နဲ့လောက်တဲ့ပမာဏတိစီးတဲ့မှာကွန်ဂျင်ဂျက်ဒီအတားတက်ပြီးပေါင်းလာခြင်းနဲ့နောက်တစ်ချက်ကျရင်တော့ကျက်ကလုံးဝထိခိုက်ပျက်စီးတဲ့ကြောင့်ပြီးတော့ကျက်ကရလုံးလုံးကကျသွားတယ်အဲ့ဒါကြောင့်အခါကျတော့မီးနဲ့ဖီးတရားပေါ့မီးနဲ့ဖီးကမှတော့ဒီအဲ့ဒါကျတော့ကျွန်တော်နာတာချီရောက်အောင်ဖြစ်တယ်နာတာချီကျက်ကပျက်စီးတာကြောင့်ကို CKD ပေါ့ chronic kidney disease chronic renal failure အနာဂတ်ချီကျက်ကယောဂနာတာချီကျက်အလုံးချင်းယောဂအားလို့ဒါကတော့တခွေကနေရှိနေနေရတာပေါ့
ဟုတ်ကဲ့ဆရာကြီးလူမမအနေနဲ့ရောဆရာကြီးဒီသိတာတဲ့ဘယ်လိုလက္ခဏာတွေကိုသူ့ခန္ဓာကိုယ်ပေါ်မှာသတိထားမိနိုင်လဲ
လူမမအနေနဲ့ကတော့ microglia stage မှာကျွန်တော်ဗန်လက္ခဏာမှကျွန်တော်မသိနိုင်ဘူး microglia ဆိုတဲ့အချိန်မသိကမြင်လာအောင်ခြေထဲမှာအသားဓာတ်တွေပါနေပြီဆိုတော့ခန္ဓာကိုယ်ထဲမှာအသားဓာတ်တွေချုံရင်ခြေထဲမှာအသားဓာတ်တွေပါလာတဲ့အတွက်သူ့ထဲမှာအသားဓာတ်တွေနေတော့အဲ့ဒါဆိုလို့ရှိရင်ခန္ဓာကိုယ်ကစရင်ပေါ်လာရောင်းလိုက်တာကျောက်ဒီစားပေါ်လို့မနေ့ကနေ့ကျင်းရတာအဲငလုံးပေါ်ဝင်နေမှာရောင်းနေတာဒီပေါ်ရီစားတယ်ပေါ့အဲ့ဒီဒီလိုမှာနောက်တစ်ချက်ကျောက်ကအလုံးမတော့တဲ့ chronic renal failure လို့ပြောတဲ့ချင်းရောက်သွားပြီဆိုရင်တော့ခန္ဓာကိုယ်ထဲမှာမရှိပြမရှိခိုက်တဲ့အညစ်အကြေးတွေကယူရီယာတို့ခွေးတွေအဲ့ဒါတွေကတော့ခန္ဓာကြီးရောဆီရောထုံထုံကနေတော့တာသူတွေမှာပေါ်လာတယ်အဲ့ဒါဆိုတော့သူစီရဲ့ချင်းယူရီယာတို့ခွေးတွေကတော့ဆက်ပြီးတက်လာတယ်အဲ့ဒီတော့သူကလည်းအဲ့အမြင့်ကြီးကြီးကြောင့်သူကမတော့ဘူးပေါ့နားလည်အောင်ပြောရတော့သူကမတိုင်းတဲ့သူကဒီလိုမကောင်းဘူးသူလည်းအဲ့စားရတော့ချင်းနေမရှိဘူးနောက်သူရနေလို့ရောဖြစ်လာမှာဆိုရှယ်ပစ်စင်ပေါ့ဟိုပေါ့ရောလည်းတန်းတယ်ဖြစ်နေတယ်ဖြစ်နေတယ်ဖြစ်လာတော့ပါလေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ချမ်းမာရီကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းအစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေး30ချက်ကိုနားဆင်ရမှာပါ။နိုင်ငံခြားမှာလှုပ်လှုပ်နေတဲ့မြန်မာပြည်သားတွေတန်းနဲ့ချီရှိနေပေမဲ့သူတို့တရားဝင်ပြန်ပို့တဲ့ဒေါ်လာငွေကတော့နည်းနေပါသေးတယ်။ရွှေပြောင်းလူသမားတွေဟာအစိုးရရဲ့ဗဏ္ဍာရေးစနစ်ကိုယုံကြည်လာမှသာဘဏ်ကားတစ်ဆင့်ငွေလွှဲတာတွေများလာနိုင်ပါတယ်။ဒီအကြောင်းကိုတော့ဦးအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ။
နိုင်ငံသားမှာအလုံးလုံးနေကြတဲ့မြန်မာပြည်သားတွေဟာဒီမျိုးစုံသုံးပြီးကျန်ရစ်သူပြည်သားစုကိုထောက်ပံ့တဲ့အတွက်မြန်မာနိုင်ငံကိုငွေပြန်ပို့တဲ့ပမာဏကိုကမ်းမှမှုဖြစ်ပါတယ်။ ဒါပေမဲ့နိုင်ငံခြားမှာတရားဝင်အလုပ်လုပ်နေတဲ့မြန်မာပြည်သား3တန်းကျော်ရှိပြီး2015မှာဒေါ်လာတန်း3500မြန်မာပြည်ကိုပြန်ပို့တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။တိုင်းပြည်ရဲ့သတင်းထုတ်လွှင့်မှုတန်ဖိုး600ခန့်လုံးလောက်ကိုပြန်ပို့နေတဲ့သဘောဖြစ်ပါတယ်။အလုပ်သမားရေးရာဌာနကတော့ဒီနှစ်ပြန်ပို့တဲ့ငွေပမာဏဟာဒေါ်လာတန်း 8000 လောက်ရှိမယ်လို့ခန့်မှန်းပါတယ်။တရားမဝင်တဲ့ရွှေပြောင်းလုပ်သားတွေကိုထည့်တွက်လို့ပြန်ပို့ငွေပမာဏများပြားလာတာပါ။ဘယ်လိုပဲဖြစ်ဖြစ်ရွှေပြောင်းလုပ်သားပြန်ပို့တဲ့ငွေကိုအများဆုံးလက်ခံရရှိတဲ့ဆယ်နိုင်ငံထဲမှာမြန်မာပါဝင်လာပြီဖြစ်ပါတယ်ဖွံ့ဖြိုးတာနိုင်ငံတွေမှာဆိုရင်ရွှေပြောင်းလုပ်သားတွေပြန်ပို့တဲ့ငွေဟာနိုင်ငံခြားထောက်ပံ့ငွေနဲ့ပိုများပါတယ်တကမ္ဘာလုံးကရွှေပြောင်းလုပ်သားတွေပြန်ပို့တဲ့ငွေဟာ2015မှာဒေါ်လာတန်ပေါင်း6သိန်းကျော်ရှိတယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်ဒီအထက်မှာဖွံ့ဖြိုးတာနိုင်ငံတွေကဒေါ်လာတန်4သိန်းခွဲလောက်လက်ခံရရှိတယ်လို့ခန့်မှန်းပါတယ်
နိုင်ငံရေးမြန်မာပြည်သားတွေပြန်ပို့တဲ့ငွေကိုစနစ်တကျကင်တွယ်နိုင်ရင်အကျိုးခံစားရမှာသိကြပါတယ်မြန်မာပြည်သူပြည်သား26ရာခိုင်နှုန်းဟာဆင်းရဲမှုသတ်မှတ်ချက်ထက်နေကြတဲ့အဆင့်မှာရောက်နေတဲ့အတွက်ရွှေပြောင်းလုပ်သားရဲ့ပြန်ပို့ငွေဟာဆင်းရဲမှုနည်းပါးရေးကိုအထောက်အကူပြုနိုင်ပါတယ်ထိုင်းနိုင်ငံရောက်မြန်မာလူသားဟာပြန်မြဒေါ်လာ600နှစ်စဉ်ပြန်ပို့လေရှိတယ်လို့2002ကခန့်မှန်းထားပါတယ်မြန်မာပြည်ကမိသားစုရဲ့အခြေခံလိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အတွက်ငွေပြန်ပို့ရတာလို့ရွှေပြောင်းလူသား95ရာခိုင်နှုန်းကပြောပါတယ်။ပို့ငွေတစ်ဝက်လောက်ကိုဟွန်ဒီစနစ်နဲ့ပေးပို့ပြီးကျန်းသာကိုလူကြုံနဲ့ပေးပို့တာဖြစ်ပါတယ်။ဘဏ်ကတဆင့်ငွေလွှဲပေးသူအလွန်နည်းပါတယ်။စီအစိုးရနဲ့လက်အောက်ခံအဖွဲ့အစည်းတွေကိုမယုံကြည်သူကအများစုဖြစ်ပါတယ
်။ထိုင်းနိုင်ငံရောက်မြန်မာလူသားတွေပြန်ပို့တဲ့ဒေါ်လာငွေအကြောင်းဂျပန်ပညာရှင်ကိုဂျီကူဘိုက2015မှာစာရန်ရေးဘူးပါတယ်။အရင်ကတော့အစိုးရပြတ်ထန်းတဲ့ငွေဖလှယ်နှုန်းနဲ့အပြင်ပေါက်ဈေးကွာဟလွန်းတာမှုဟွန်ဒီမီးပဲငွေလဲကြတာများပါတယ်။ဒါပေမဲ့2012မှာငွေဖလှယ်စနစ်ပြောင်းလဲလိုက်တဲ့နောက်ပိုင်းဘဏ်ကတဆင့်လွှဲပြောင်းတာတွေတိုးပွားလာတယ်လို့ဆိုပါတယ်။ရွှေပြောင်းလုပ်သားတအူးဟာနှစ်စဉ်ဒေါ်လာ1500လောက်ပြန်ပို့နိုင်တယ်လို့ကိုဂျီကူဘိုကခန့်မှန်းပါတယ်။ရွှေပြောင်းလုပ်သားတွေပြန်ပို့တဲ့ဒေါ်လာငွေအကြောင်းရေးထားတဲ့စာရန်10ခုလောက်ရှိပါတယ်။ဒီအထက်မှာရှွန်တန်တန်နဲ့အဖွဲ့ရဲ့2008ထုတ်စာရန်ကစပြီး2019ထုတ် Randall Arkin နဲ့ David Kopu ရဲ့ International Group Center ရဲ့စာရန်အထိပါဝင်ပါတယ
်။ဝင်ငွေပိုများတဲ့မလေးရှား၊စင်ကာပူ၊ကိုရီးယား၊ဒူဘိုင်း၊အမေရိကန်နဲ့ဂျပန်ရောက်မြန်မာတွေပြန်ပို့တဲ့ငွေကတော့နှစ်စဉ်ပြန်မြနှုန်းဒေါ်လာ2500ကျော်ရှိပါတယ်။ထိုင်းမှာတော့ရွှေပြောင်းလုပ်သားဥယေပိုများပါတယ်။ထိုင်းရောက်မြန်မာပြည်သား9000ကျော်ကိုအာရှသုတေသနဌာနက2013ခုမှာစစ်တမ်းကောက်ယူပါတယ်။ထိုင်းစီးပွားရေးမှာမြန်မာပြည်ပါဝင်တဲ့အခမ်းကဏ္ဍကိုအဓိကထားတဲ့စာတမ်းဖြစ်တာကြောင့်ပြန်ပို့ငွေအကြောင်းသိမပါပါဘူး။ဒါပေမဲ့စစ်တမ်းမှာပါဝင်တဲ့မြန်မာလူသား65ရာခိုင်နှုန်းဟာအလားတူလုပ်ခရမှသာမြန်မာပြည်ပြန်ဖို့စိတ်ကူးတယ်လို့ဆိုပါတယ်။တရားဝင်မှတ်ပုံတင်ပြီးလုခကိုဘဏ်ကတဆင့်ထုတ်ပေးတဲ့လုပ်ငန်းတွေမှာမြန်မာအလို့သမားဟာဘဏ်ကတဆင့်မြန်မာနိုင်ငံကိုငွေပြန်ပို့ဖို့အလားအလာများကြောင်းသိရပါတယ
်။ထိုင်းနိုင်ငံမှာအလုပ်လုပ်တဲ့ရွှေပြောင်းလုပ်သားဟာလုခအနည်းဆုံးဖြစ်ပေမဲ့ထိုင်းမှာမြန်မာပြည်သား3တန်းကျော်ရှိတာမို့သူတို့နှစ်စဉ်ပြန်ပို့တဲ့ဒေါ်လာငွေဟာတန်း9000နီးပါးရှိပါတယ်။လုပ်သားတအူးကနှစ်စဉ်ပြန်မြနှုန်းဒေါ်လာ200က2000အထိပြန်ပို့ကြပါတယ်။မြန်မာအစိုးရကိုအယုံကြည်မရှိလို့ကိုနီကိုဟာနဲ့ငွေပြန်ပို့နေသူတွေကိုဗန်တက်ကတဆင့်ငွေလွှဲဖို့စီရင်နိုင်ဖို့လိုပါတယ်။ရွှေပြောင်းလုပ်သားတွေများလုံးလို့သူတို့အတွက်တည်ထောင်ဌာနဖွင့်ပေးထားတဲ့အစိုးရတွေလည်းရှိပါတယ်။ဒီအထက်မှာဖိလစ်ပိုင်နိုင်ငံဟာအထင်ရှားဆုံးဖြစ်ပါတယ်။နိုင်ငံခြားမှာအလုပ်ကံရရှိပြီးလုံခြုံအေးချမ်းစွာအလုပ်လုပ်နိုင်ဖို့အတွက်ဇာတိမီကအစိုးရကကူညီစောင့်ရှောက်နိုင်ဖို့ရွှေပြောင်းလုပ်သားဌာနကိုသီးသဖွင့်ထားဖို့လိုပါတယ်ဖိလစ်ပိုင်နိုင်ငံဟာဒီနေရာမှာအထူးယူစရာကောင်းပါတယ်နိုင်ငံခြားမှာအလုပ်ရရှိရေးနိုင်ငံရရောက်လုပ်သားကိုကာကွယ်စောင့်ရှောက်ရေးအတွက်တာဝန်ယူလုပ်ကိုင်ပေးတဲ့အစိုးရဌာနဖြစ်ပါတယ်အစိုးရဌာနရဲ့အခုအညီနဲ့နိုင်ငံခြားမှာအလုပ်လုပ်နိုင်တဲ့အတွက်ခံစားရမယ့်အကျိုးအမြတ်ကိုသိလာနိုင်ပါတယ်ဒါကြောင့်ရွှေပြောင်းလုပ်သားဥယျာဉ်ရောသူတို့ပြန်ပို့တဲ့ငွေရောတိုးပွားလာစရာရှိပါတယ်ခင်ဗျာ
ဒီမှာရေ36စီစဉ်ကိုဦးအောင်ခင်တဲ့ဒူကိုညဝင်းအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတခါတော့နေဆက်ဒေတာတိုင်းသားဒေတာတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းသတင်းအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီစီစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းသတင်းတော်တွေကတင်ပြပေးထားတာဖြစ်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့ဒါတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအိန္ဒိယနဲ့ဘင်္ဂလားနယ်စပ်တလျှောက်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်တဘာဝဘေးဒဏ်သင့်ပြည်သူတွေအတွက်ကူညီရေးပစ္စည်းနဲ့ရန်မုံငွေတွေကိုစီမံခန့်ခွဲမှုမှာပွင့်လင်းမြင်သာမှုရှိဖို့ချင်းအမျိုးသမီးအဖွဲ့ကချင်းပြည်နယ်အစိုးရကိုတောင်းဆိုခဲ့တယ်ဆိုတာနဲ့ငင်းချမ်းကြီးကော်မရှင် PC နဲ့တိုင်းသာလက်နက်ကင်လေးဖွဲ့တို့အလို့သဘောတွေ့ဆုံခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံချင်းပြည်နယ်ပလောဝမြို့နယ်နဲ့ထိစပ်နေတဲ့အိန္ဒိယနဲ့ဘင်္ဂလားနယ်စပ်တလျှောက်မှာနိုဝင်ဘာလဒုတိယအပတ်ကရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနှစ်ဖက်ကြဆုံးမှုတွေရှိခဲ့ပါတယ်။တိုက်ပွဲတွေဟာဒီလ23ရက်25ရက်နဲ့26ရက်နေ့တွေမှာပလောဝမြို့နယ်ကလတန်မြစ်နယ်ပီချောင်းအကြားမှာရှိတဲ့နတ်ချောင်းဝကျေးရွာ၊ကြည်တောင်ကျေးရွာ၊ရွှေလိပ်ဝကျေးရွာနဲ့ဇီးတောင်ကျေးရွာတွေနီးမှာဖြစ်ပွားခဲ့တာပါ။တိုက်ပွဲအတွင်း M အခြေစိုက်ခမရ303တိုက်ရင်ကအနည်းဆုံး20ခန့်ကျဆုံးခဲ့ပြီးဒဏ်ရာရသူတွေလည်းရှိသလိုရခိုင်တပ်မတော်ဘက်ကလည်းတဦးကျဆုံးပြီးဒဏ်ရာရသူတချို့ရှိတယ်လို့ရခိုင်တပ်မတော်တရင်ကထုတ်ပြန်ထားပေမဲ့မြမတပ်မတော်ဘက်ကတော့တစုံတရာတရင်ထုတ်ပြန်တာမရှိခဲ့ပါဘူးလက်ရှိအချိန်တိုက်ပွဲဖြစ်ပွားခဲ့တဲ့ပီချောင်းတလျှောက်မှာမြမစစ်တပ်ကတိုက်ရင်10ရင်းခန့်လှုပ်ရှားနေတယ်လို့နောက်ထပ်အင်အားဖြည့်တာတွေလည်းရှိနေတဲ့အတွက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနိုင်တယ်လို့လည်းအေအေဖက်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။2015ခုနှစ်သဘာဝဘေးဒဏ်သိပ်ပြည်သူတွေအတွက်ပေးရခဲ့တဲ့ကူညီထောက်ပံ့ရေးပစ္စည်းနဲ့ရန်ပုံငွေတွေကိုစီမံခန့်ခွဲတဲ့နေရာမှာပို့လင်းမြင်သာမှုရှိဖို့သဘာဝဘေးအန္တရာယ်ကြောင့်ပြောင်းရွှေ့ခဲ့ကြရတဲ့ဟခတာမျိုးရမီဖွဲ့ကချင်းပြည်နယ်အစိုးရကိုစောင်းဆိုလိုက်ပါတယ်။နိုဝင်ဘာ18ရက်နေ့ကကြေညာချက်တစာဖုတ်ပြန်စောင်းဆိုခဲ့တာပါ။သဘာဝဘေးသိပ်ပြည်သူတွေအတွက်ကြံရှိနေသေးတဲ့စက်သိန်း6000ကျော်ကိုချင်းပြည်နယ်အစိုးရဖွဲ့အထွေထွေအုပ်ချုပ်ရေးမှူးရုံးကနေစီမံခန့်ခွဲမှုအပေါ်ပိုလင်းမြင်သာမှုရှိဖို့နဲ့အခုသူတို့ပြောင်းရွှေ့နေထိုင်ကြတဲ့ဟာကားမြို့ဟာကားတာရက်ွက်လမ်းပြုတ်ပြင်ရေးအတွက်အသုံးပြုဖို့စောင်းဆိုခဲ့ကြပါတယ်။ဒါ့အပြင်သဘာဝဘေးဒဏ်ပြည်သူတွေအတွက်လှူဒါန်းထားတဲ့ဆောက်ပါရေးပစ္စည်းတွေကိုဝန်ကြီးတွေနဲ့လက်ခရီးသွားလက်ဆောင်ဖြင့်ယူဆောင်တာဟာမံကန်တဲ့လို့ရမဟုတ်ကြောင်းစံစားစားနဲ့ဆောက်ပါပစ္စည်းတွေသမတ်ရက်မလွန်ခင်ဘေးဒဏ်သူတွေနဲ့တခြားမြို့နယ်တွေကိုပြန်လည်မျှဝေပေးဖို့အမျိုးသမီးဖွဲ့ကစောင်းဆိုထားပါတယ်။
လူရင်9000ကျော်ခိုးလုံနေတဲ့ကရင်ပြည်နယ်မြိုင်ကြီးငူစစ်ဘေးရှောင်စခန်းမှာအခုတလောအတွင်းဝက်တက်ရောဂါကြောင့်တလမှာလူအယောက်30ကျော်ဝက်တက်ရောဂါကူးစက်မှုတွေဖြစ်ပွားနေပါတယ်။ဝက်တက်ရောဂါကူးစက်ခံနေရတဲ့စစ်ရှောင်အများစုဟာကကွယ်ဆေးထွန်းနှံထားခြင်းမရှိတဲ့ကလေးငယ်တွေအပါအဝင်အသက်40ကျော်လူကြီးတွေလည်းဖြစ်ပွားနေပါတယ်။ကူးစက်ခံရတဲ့စစ်ဘေးရှောင်တွေကိုကူတာနိုင်ဖို့အတွက်လက်ရှိအချိန်မှာဆေးဝါးတွေကုန်တလောက်နီးပါးရှိနေပြီလို့လဲအဲ့ဒီစစ်ရှောင်စခန်းကကျမရေးတာဝန်ယူထားတဲ့ဆရာနော်သစင်ကပြောပါတယ်မြန်ကြီးငူစစ်ရှောင်စခန်းဖွင့်လှစ်ပြီးနှစ်နှစ်ကျော်အတွင်းမှာအခုနှစ်ထဲမှာပထမဆုံးအကြိမ်ဝက်သက်ရောဂါဖြစ်ပွားလာတာလည်းဖြစ်ပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်တပ်ဖွဲ့တွေစစ်ရေးသိမ်းမာလာတဲ့အနေအထားကနေရွာသားတွေဖမ်းဆီးခေါ်ဆောင်သွားခြင်းခံရပါတယ်နိုဝင်ဘာလ20ရက်နေ့ကလာရှုမြို့နယ်ဤနန်းကျေးရွာအုပ်စုလူပြိုခေါင်းဆောင်ဆိုင်းမောင်ကိုတနက်ကန်တပ်ဖွဲ့တစ်ဖွဲ့ကနေဝင်ရောက်ဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။စစ်စေးမေးမြန်းဖို့ခေါ်ဆောင်သွားမှာဖြစ်ကြောင်းနဲ့ပြန်လွှတ်ပေးမှာဖြစ်ကြောင်းပြောဆိုပြီးနေအိမ်ကနေခေါ်ဆောင်သွားတာလို့ဤနန်းဒေသခံလူပြိုဖွဲ့ဝင်တို့ကပြောပါတယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေရဲ့လက်ချက်လို့ဆိုကြပေမဲ့လည်းဒီအကြောင်းနဲ့ပတ်သက်ပြီးမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေဘက်ကအတိပြုချက်တော့မရသေးပါဘူး။ဤနိုင်အုပ်စုမှာအစိုးရတပ်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် TNL နဲ့ SFPP SSC ပူးပေါင်းတပ်ဖွဲ့ဖြင့် RCS SSC လည်းလှုပ်ရှားနေပါတယ်
။ကချင်ပြည်နယ်ဖားကတ်မြို့နယ်ရှိကြောက်စိန်ကုမ္ပဏီလုပ်ကွက်တစ်ခုမှာရေမစေးကြောက်ရှာဖွေသူတွေနဲ့လုံခြုံရေးရဲတပ်ဖွဲ့တွေအကြားပဋိပက္ခဖြစ်ပွားခဲ့လို့ရေမစေးကြောက်ရှာဖွေသူတဦးတနတ်တိမှန်တည်ဆုံးခဲ့တယ်လို့ဖကတ်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်စိုးကပြောပါတယ်။နိုဝင်ဘာလ19ရက်နေ့ကဖကတ်မြို့နယ်န
နတ်မော်ကျေးရွာအုပ်စုကြောက်စိမ့်တည့်ရွက်ကုမ္ပဏီထဲမှာရေမစေးကြောက်ရှာဖွေသူတွေကိုလုတ်ကွက်ထဲကပြန်ထွက်ခိုင်းရမှာအချင်းများရန်ဖြစ်ကြပြီးဖြစ်ပွားခဲ့တာဖြစ်တယ်လို့ပြောပါတယ်ရဲတပ်ဖွဲ့ကရေမစေးသမားတဦးကိုတနတ်နဲ့ပြစ်လို့တေဆုံးသွားတာကြောင့်ယာနဲ့ချီတဲ့ရေမစေးသမားတွေကရဲကားနှစီးကိုဖျက်ဆီးခဲ့တယ်လို့ကြောက်စိမ့်တည့်ရွက်ကုမ္ပဏီပိုင်အဆောက်အဦးကိုလည်းမိရှုဖျက်ဆီးခဲ့ကြတယ်လို့ဦးတင်စိုးကပြောပါတယ်ဖက်ကန်ဒေတာကြောက်စိမ့်လုတ်ကွက်တွေအတွင်ရေမစေးသမားတွေနဲ့လုံခြုံရေးရဲတပ်ဖွဲ့တွေမကြာခဏခတ်ရန်ဖြစ်ပွားတာအချင်းများတာပြစ်ခတ်ဖမ်းဆီးတာရိုက်နှက်တာတွေဖြစ်ပွားလက်ရှိပြီးထိရောက်စွာအရေးယူမှုတွေမရှိဘူးလို့ဖက်ကန်ဒေတာခန်တွေကပြောပါတယ
်အရဖက်ဖွဲ့စည်းတွေရဲ့ငင်းချမ်းရေးဖိုရန်ကျူမုံပြည်နယ်မြို့နယ်စစ်ဘူဝါဒအကြံပြုစာရန်ဆိုင်ရာအလုပ်ရုံဆွေးနွေးပွဲကိုနိုဝင်ဘာ18ရက်နေ့ကရေးမြို့မှာကျင်းပပြုစည်းခဲ့ပါတယ်မုံပြင်းနယ်ဆယ်မြို့နယ်ကဒေသခံတွေရဲ့သဘောထားတွေပြည်ပြည်စုံစုံပုံမရရှိအောင်မြို့နယ်လိုက် workshop လုပ်ပြီးရင်ပြည်နယ်စစ်ဖိုရန်ကိုလှုပ်ဆောင်သွားမယ်လို့ငင်းချမ်းရေးဖိုရန်ကော်မတီဖွဲ့ကောင်းဆောင်မင်းအောင်မွန်ကပြောပါတယ်။23ရာစုပင်လုံညီလာခံရဲ့ framework အတိုင်းအကြောင်းအရာလိုက်နိုင်ငံရေးစုနေဘွဲကန္တာဟာ CSU တွေမှာလည်းတာဝန်ရှိသလိုငင်းချမ်းရေးဖြစ်စဉ်တစ်ခုလုံးအစဉ်ပြေချုံးမွေးစွာအောင်မြင်နိုင်ရေးအတွက်စုံမြတ်ချက်ချနိုင်တဲ့ပုံကူတွေအနေနဲ့လည်းသဘောထားကြီးစေလို့ကြောင်းကိုလည်းတိုက်တွန်းထားပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။တိုင်းသာလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကရင်မျိုးသားစီယုံ KNU ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကချင်လွတ်လပ်ရေးအဖွဲ့ KIO ၊ကရင်မျိုးသားတူးတက်ရေးပါတီ KNPP တို့နဲ့ငြိမ်းချမ်းရေးကော်မရှင် PC တို့နိုဝင်ဘာလ16 17 18ရက်နေ့တွေမှာထိုင်းနိုင်ငံချင်းမိုင်မြို့မှာအလို့သဘောတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုအခြေအနေကိုတော့အမီကနေစူးစီးထားပြီးနိုင်ကုန်းအင်ကနေတင်ဆက်ပေးထားပါတယ်။
အလို့သဘောတွေ့ဆုံဆွေးနွေးပွဲလို့ဆိုပေမဲ့လည်းတိုင်းသားတော်လှန်ရေးအင်အားစုတွေနဲ့အစိုးရအတမတော်တို့ကြားတိစုမှုတွေအတွက်ပူးပွေးလွန်လွန်ဆွေးနွေးနိုင်ခဲ့တဲ့အတွက်ကောင်းမွန်တဲ့ဆွေးနွေးပွဲတွေလို့နိုင်ငံတော်သမီးကယုံကပြောရေးဆိုခွင့်ရှိသူဦးစော်သေးကပြောပါတယ
်ဒီနေ့ဆွေးနွေးပွဲကတော့အလို့သဘောပေါ့နော်အလို့သဘောဆိုတော့ကျွန်တော်တို့ကနှစ်ဖက်အဂျင်နာပဲဂျုံမထားဘူးဂျုံမထားဘူးလက်ရှိအစိုးရနဲ့တမတော်နဲ့ဂျာအစီအစီအစနဲ့ဂျာထဲမှာဖြစ်နေတဲ့အငြင်းပွားမှုတွေပေါ့ကျွန်တော်ပုံမှန်လေးနဲ့ဆွေးနွေးတယ်နောက်တစ်ခါဒီမှာပဲကျွန်တော်တို့ဥကရိုင်းနဲ့တွေ့ခဲ့တဲ့ဟာတွေမှာကျွန်တော်တို့အကောင့်တွေမှာပေါ်နိုင်ခဲ့တာတွေရှိတယ်ပေါ့နော်အဲ့ပေါ်မှာကျွန်တော်တို့အကြည့်လဲဆွေးနွေးတယ်ဆွေးနွေးပြီးတော့နောက်ဒီအငြင်းပွားမှုတွေကြည့်လဲပြီးတော့ပေါ့နော်ကျွန်တော်တို့တကယ် NCA လမ်းကြောင်းတိုင်းခက်ခဲမှာမှာဆက်ပြီးတော့နူးနပ်ပြန်နားလည်မှုရှိရှိသွားနိုင်ဖို့ဘယ်လိုဆက်သွားမလဲဆိုတော့နီလန်နေနှစ်ဖက်ပုံမှန်လေးနဲ့ဆွေးနွေးနေဟော
တွေ့ဆုံဆွေးနွေးမှုတွေဆက်မှလှုပ်ဆောင်သွားမှာဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်ကြားမကြည့်လဲတဲ့ကိစ္စရပ်တွေအငင်းပွားမှုတွေနဲ့ NCA လမ်းကြောင်းကနေတစ်စက်ငင်းချမ်းရေးလုပ်ငန်းစဉ်လမ်းကြောင်းပေါ်ပြန်လည်ရရှိဖို့အတွက်သဘောတူညီချက်တွေရရှိခဲ့တယ်လို့ဆိုကြပါတယ်ငင်းချမ်းရေးကော်မရှင်အဖွဲ့နဲ့တွေ့ဆုံမှုမှာ RCSF ဘက်ကပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်ငင်ပြောပြတာကတော့
ဒီကောင်လေးတိဆုတ်နေတဲ့အပိုင်းတွေဘယ်လိုဟိုကြော်ဖြတ်နိုင်မလဲအားလုံးအစီအစဉ်တွေနီလန်းနေကျွန်တော်ဆွေးနွေးခဲ့ကြပါတယ
်ကရင်မျိုးရစီယုံ KNU နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSF တို့ကလည်းရှေ့ဆက်သွားမဲ့ဆွေးနွေးပွဲတွေမှာတရားဝင်ပုံစံမျိုးမဟုတ်ပဲအလို့သဘောတက်ရောက်သွားမဲ့ဆိုတာမျိုးထုတ်ပြန်ခဲ့ပြီးနောက်အခုလိုအလို့သဘောတွေ့ဆုံမှုတွေဖြစ်လာခဲ့တာပါကရင်မျိုးရစီယုံ KNU ထွေထွေတွေးမှုပြုစောတာသူမူကတော့
ကျွန်တော်တို့ NCA လမ်းကြောင်းက NCA လက်မှတ်ထိုးထားတဲ့ခြေမျိုးအတွက်ကတော့အသင့်တော်ဆုံးလမ်းကြောင်းတစ်ခုအနေဖြစ်ပြီးတော့ကျွန်တော်ဒီအခြေခံကနေဒီဇိုင်းမမဆက်သွားမယ်ဆက်သွားတဲ့နေရာမှာ NCA လမ်းကြောင်းဒီမှန်ကန်ပြီးတော့တရားမျှတတဲ့လမ်းကြောင်းဖြစ်အောင်တော့ကျွန်တော်စူးစမ်းပါမယ်
ငင်းချမ်းရေးဆွေးနွေးပွဲတွေမှာ NCA ပြင်ပအကြောင်းအရာတွေဖြစ်တဲ့ကိုပိုင်ပြဌာန်းခွင့်ပြည်ထောင်စုကနေခွဲမထွက်ရတခုတီတော့တမတော်စာရှိရေးကိစ္စတွေကိုအစိုးရဘက်ကဆက်သွင်းဆွေးနွေးလာခဲ့ပြီးနောက်ပိုင်းတိုင်းဒေသလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းစဉ်နဲ့အစိုးရကြားတိစုမှုတွေပေါ်ပေါက်လာခဲ့တာပါနိုဝင်ဘာ18ရက်နေ့ကတော့ KMPP KIU နဲ့အလို့သဘောတွေ့ဆုံခဲ့ပြီးပြည်နယ်စစ်ပြည်ထောင်စုစစ်နှစ်ဖက်ကြားချုပ်ဆိုခဲ့တဲ့သဘောတူညီချက်တွေကိုဆက်လက်ကောင်းတဲ့ဖော်နိုင်ရေးအောက်ခြေကခက်ခဲတွေကိုဆွေးနွေးခဲ့ကြတယ်လို့နှစ်ဖက်ခေါင်းဆောင်တွေကပြောဆိုသွားကြပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်နယ်ကြိုက်မြော်မြို့နယ်ပြားတောင်ဒေသမှာဗီလက်မြေစစ်ရုံတွေတည်ဆောက်နေတဲ့အတွက်ကြောင့်ဒေသအတွင်းမှာမြေယာအငင်းပွားမှုပြဿနာတွေတဘာဝပတ်ဝန်းကျင်နဲ့တယံဇာတပျက်စီးမှုအန္တရာယ်တွေနဲ့ရင်ဆိုင်ကြုံတွေ့နေကြရတယ်လို့ဒေသခံတွေနဲ့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကထောက်ပြနေကြပါတယ်။မိရင်စနိုင်းကအခုလိုစူးစီးတင်ဆက်ထားပါတယ်
ကြိုက်မြော်မြို့နယ်ကဗီလက်မြေစေယုံတွေကြောင့်ပြတောင်ဒေသခံတွေရင်ဆိုင်ကြုံတွေ့နေရတဲ့အန္တရာယ်ခက်ခဲတွေနဲ့ပတ်သက်ပြီးမွန်ပြည်လူခွေးရေးဖောင်ဒေးရှင်းကစီမံကိန်းတဝန်ခံနိုင်ပြူဟာမွန်ကအခုလိုပြောပါတယ
်။၅မျိုးစိုက်တဲ့ဒေသခံပြောပြချက်ရတော့၂ဆန်လောက်ရောက်ပါ။ဒီရေတော်တွေပြည့်စည်နေတဲ့ကမ္ဘာပြူတွေပါတော့ပေါ့နော်။နိဒုံရွာနဲ့ပန်ကန်ရွာကကြားတဲ့အဲ့ဒီပြူတွေရှေးအောင်ဘုံကြောင်းတွေပေါ်ရတော့စိတ်ခိုင်းနေတယ်။
ตาเปลี่ยนจอกท่องนี่แหละปะตองตะไวกะแลยามีฤแลเป็ดสีหมู่ชีนี่บาระละชิแลปะนี่แหละมอลแมนปิละเมเสยยงเนี่ยดีสอบผู้เปลี่ยนเส้นนี่แหละปิละเมเสยยงฤหาจอมมีตวยตะอาตองบีแลปะนี่แหละด้วยตะบาวะปะวงจินติไขหมู่อันเนี่ยเนี่ยจงตวยลามากูแลติตะขันฤกะสูยายนี่บาระ
ပြည်လက်မြေဆက်ယုံစီမံကိန်းတွေကြောင့်ဒေတာခံတွေပေါ်ဘလို့အကျိုးတရားမှုရှိနေတယ်လဲဆိုတာပြတောင်ဒေတာခံတူဖြစ်တဲ့နိုင်ထွန်းကြီးကအခုလိုပြောပါတယ်တကယ်လို့အချို့လို့ဆိုရင်ပိုက်ချထားတယ်ပိုက်ကိုစိုက်တာလို့ပါလို့အဲ့ဒါကလည်းနောက်ပြဿနာတွေဖြစ်တယ်ပြန်ရိုကြီးရဘူးကိစ္စအချင်းချင်းသွားရတယ်တလောကတော့မှအေးတင်ပေါ်ကြီးကြောင့်မကွန်ငန်းကရေတယောက်ဒီမှောက်ပြီးတော့ပြန်ကောင်းလို့
ပြည်လက်မြေဆက်ယုံကော်မတီနဲ့ဒေတာခံတွေအကြမ်းမှာမြေယာငင်းပွားမှုပြဿနာတွေလဲ ပြည်လက်မြေဆက်ယုံကော်မတီနဲ့ဒေတာခံတွေအကြမ်းမှာမြေယာငင်းပွားမှုပြဿနာတွေလဲယနေ့တိုင်းဖြစ်ပွားနေစေလို့လဲဒေတာခံနဲ့မွန်ပြည်လူခွေးရေးဖောင်ဒေးရှင်းကထုတ်ပြန်ထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာအိန္ဒိယနဲ့ဘင်္ဂလားနယ်စတဲ့လျှောက်မှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့နှစ်ဖက်ကြဆုံးမှုတွေရှိခဲ့ပါတယ်။ချင်းပြည်နယ်အတွင်းတဘာဝဘေးဒဏ်တင့်ပြည်သူတွေအတွက်ကူညီရေးပစ္စည်းနဲ့ရန်ပုံငွေတွေကိုစီမံခန့်ခွဲမှုမှာပွင့်လင်းမျက်နှာမှုရှိဖို့ဟာခါဒါအမျိုးသမီးအဖွဲ့ကချင်းပြည်နယ်အစိုးရကိုတောင်းဆိုလိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဗီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာအပတ်စဉ်တိုင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်။ဗီအိုမြန်မာပိုင်းရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းတိုမီတာ 19.25 နဲ့ဆိုရင်ကျွန်တော်တို့ရဲ့ဝက်ဘ်ဆိုက်လိပ်စာဖြစ်တဲ့burmeseadviewnews.com မှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်။ဒါမှမဟုတ်ကျွန်တော်တို့ကိုဝေဖန်ကြံပေးခြင်းနဲ့တခြင်းတောင်းခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက
ခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကျင်းပြပေးမှာဖြစ်ပါတယ်ခင်ဗျာ အမေရိကန်တရားရုံးစင်းနဲ့ပတ်သက်လို့သမ္မတတော်နဲ့ထရန့်ရဲ့တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်စ်တို့ကြားထူးထူးခြားခြားအချင်းများနေပါတယ်။ရွှေပြောင်းဝင်ရောက်သူတွေအမေရိကန်မှာကိုလွန်ဝင်ရှောက်ထားမှုနဲ့ပတ်သက်တဲ့သမ္မတရဲ့မူဝါဒကိုပယ်ချတဲ့တရားသူကြီးတူကိုသမ္မတကပြစ်တင်ပြောဆိုရမှာအရင်သမ္မတဘရက်ကိုဘာမှရဲ့တရားသူကြီးဖြစ်တုံတုံပြောဆိုလိုက်တဲ့ပေါ်နိုင်ငံတော်တရားရုံးချုပ်တရားသ
ပတ်သက်တဲ့ကြီးညာစရန်မူချမ်းကို EU နဲ့ဗြိတိန်ဆွေးရကြသဘောတူနိုင်လိုက်ပါတယ်ဒီတော့လေကောင်းမွန်တဲ့သဘောတူညီရေးရဖို့နှိစက်လာနေဖြစ်တဲ့ကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောကြားခဲ့တာပါအမေရိကန်ပြည်တော်စုမှာ2016ခုနှစ်တုန်းကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာကျောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆွဆွဲခံထားရတဲ့ရုရှားစစ်တောင်းလိုင်းအဖွဲ့ GRU ရဲ့အကြီးအကဲကမော်စကိုမြို့တော်မှာသိဆုံးသွားပါတယ်2016ခုနှစ်ကစလို့ GRU အဖွဲ့ကိုဦးဆောင်ခဲ့သူလည်းဖြစ်အမေရိကန်ကပိတ်ဆို့တန်ခတ်အရေးယူခံထားသူတူလည်းဖြစ်တဲ့ Igor Korobov ဟာအချင်းတို့ကြားနတ်ရှိဝေနာခန်းစားခဲ့ရပြီးမနေ့တုန်းကပဲတည်ဆုံသွားတဲ့အကြောင်းရုရှားကာဝေးဝန်ကြီးဌာနကဒီနေ့မှပဲအတည်ပြုပြောဆိုလိုက်တာပါအမေရိကန်ပြည်တော်စုမှာလူများပြားခီးသွားလို့ရှိတဲ့ကျေးဇူးတော်နဲ့အားလည်းကာလမှာဒီနေ့အတွက်ခီးသွားရည်တွေကတော့ပြီးခဲ့တဲ့နှစ်ကတည်းက900ကျော်ပုံများမဲ့အကြောင်း AAA မော်တော်ကားလမ်းခီးဝန်ဆောင်မှုအသင်းကခန့်မှန်းထားပါတယ်လမ်းတွေကားဂိတ်တွေဘူဒယုံတွေမှာလည်းခီးသွားတွေပြင်းနေနေပြီးဒီသတင်းပတ်ဗိုလ်ထုနဲ့စနေနေ့တွင်54သန်းကျော်ဟာအနည်းဆုံးအိမ်နဲ့မိုင်90ကျော်ခီးသွားမယ်လို့ခန့်မှန်းထားတာပါ
သတင်းညွှန်ကိုကိုအောင်လုံးကြီးညာခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကမှတင်ခဲ့တိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vitex ဇောင်းညက်ဖြစ်ပါတယ် VOA American အသံညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 ထိ line number 19 25 32တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်တော်ရရှင်နေနဲ့တကွာ မြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်ရနေပါ
This program has come to you from the Voice of America, Washington.